Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2015ခုနှစ်နိုဝင်ဘာလ6ရက်တောက်ကြနေ့ညနေပိုင်း VOA တန်လွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။တိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပြီးသွားမှာပါ။ကုလသမဂ္ဂအပါအဝင်မြန်မာနိုင်ငံအခြေစိုက်နိုင်ငံတကာတန်ယုံတွေကရွေးကောက်ပွဲနဲ့ပတ်သက်တဲ့ပူးရဲကြေညာချက်တစ်စောင်ကိုထုတ်ပြန်လိုက်တာ။နောက်ဒီပြီးခဲ့တဲ့အပတ်ကရုရှားခီးသည်တွေလေယာဉ်ပျက်ကျပြီးတဲ့နောက်အီဂျစ်ကနေထွက်ခွာမဲ့လေယာဉ်ခီးသည်တွေရဲ့ကိုနဲ့မကွာယူဆောင်လို့ရတဲ့လက်ဆွဲအိတ်တွေကိုပါနောက်ထပ်တည်ဆောင်ခွင့်မပြုတော့တာဒီအကြောင်းထိတ်တန့်ရသတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်မခွန်ညိုရေ
။ကောင်းပါပြီရှင်။ဒီကနေ့ညနေပိုင်းထုတ်လွှင့်ပေးမှာကတော့နှစ်ရက်တာလိုတော့တဲ့အထူးထူးရွေးကောက်ပွဲသတင်းလာတွေကိုဇက်တိုက်နာဆင်ကြရမှာဖြစ်ပါတယ်ဒီထဲမှာမဲယုံထဲမှာလိုက်နာရမယ့်အချိန်တွေနဲ့ပတ်သက်လို့ NLD ပါတီကသူ့ရဲ့ပါတီကိုဘယ်လိုညွှန်ကြားထားပါလဲ
1990ခုနှစ်အတွေ့အကြုံရဆိုရင်ဟိုကပေါ့ရွေးကောက်ပွဲမဝင်ခင်မှာကန့်သက်ခါတာတမျိုးရွေးကောက်ပွဲပြီးလို့ရှိရင်ရရှာခါတာတမျို
း NLD ပြောခွင့်ရဦးဝင်းထိန်ရဲ့ပြောကြားချက်နဲ့အတူရွေးကောက်ပွဲမျက်စက်စီယုံဖို့ရပ်ပေါင်း60ဆိုတာလွန်လောက်မှုရှိမရှိကိုစလဲလောင်းတွေရဲ့အတန်းဒီကနေ့ပေးနေကြပြီဖြစ်တဲ့ပြည်တွင်းမဲဆန္ဒရှင်တွေရဲ့ကြိုတင်မဲ့ပေးမှုမှာတွေ့ရတဲ့အခက်အခဲတွေအကြောင်းစတဲ့ရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်နာဆင်ကြရမှာဖြစ်ပါတယ်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကကြေညာပေးပါမယ်ရှင်
ပြီးခဲ့တဲ့သတင်းဘက်ကအီဂျစ်နိုင်ငံမှာရုရှားခီးသည်တွေလေယာဉ်ပျက်ကျခဲ့ရတာဟာလေယာဉ်ပေါ်ပုံးတယ်လာပြီးတော့ပောက်ခွဲမှုကြောင့်ဖြစ်နိုင်တယ်လို့ကမ္ဘာခေါင်းဆောင်တချို့ကပြောဆိုခဲ့ကြပြီးတဲ့နောက်ဒီကနေ့တောက်ကြနေ့မှာတော့အီဂျစ်နိုင်ငံခိုင်ရိုမြို့ကနေထွက်ခွာတဲ့လေယာဉ်တချို့မှာကိုယ်နဲ့အတူတည်ဆောင်လို့ရတဲ့လက်ဆွဲအိတ်တွေကိုတော့နိုင်ငံတကာလေကြောင်းလိုင်းတချို့ကခွင့်မပြုတော့ပါဘူး။ခိုင်ရိုကနေအမ်စတာဒန်ကိုထွက်ခွာတဲ့ဒီကနေ့ KLM Dawn Dutch လေကြောင်းလိုင်းပိုင်လေယာဉ်တွေမှာလက်ကင်အိတ်ငယ်တချို့လောက်ကလွဲရင်ဘာမှတည်ဆောင်ခွင့်ပြုမှာမဟုတ်တဲ့အကြောင်း KLM လေကြောင်းလိုင်းကကြေညာချက်ထုတ်ထားပါတယ်။အခုလိုကန့်သက်မှုမျိုးဘလောက်ကြကြထားမယ်ဆိုတာမပြောပေမဲ့အခုလိုလှုပ်ဆောင်ရတာဟာပြည်တွင်းပြည်ပကလာတဲ့သတင်းအချက်အလက်တွေနဲ့ကြိုတင်သတိထားတဲ့အနေနဲ့လှုပ်ဆောင်တာဖြစ်တယ်လို့ဖော်ပြထားပါတယ်။ KLM နဲ့ပြင်သစ်လေကြောင်းပိုင် Air France ပိုင်Transavia လေကြောင်းကုမ္ပဏီကလည်း KLM လေကြောင်းလိုင်းရဲ့ကြီးညာချက်ကိုလိုက်ပြီးတော့အားလိုက်ရဲ့ခီးထွက်ကြတဲ့ခီးတွေအနေနဲ့အီဂျစ်ကနေထွက်ခွာတဲ့ခီးစဉ်တွေမှာလက်ကင်အိတ်တစ်ခုပဲတည်ဆောင်ခွင့်ပြုမယ်အကြောင်းကြီးညာထားပါတယ်ခင်ဗျာ
လီဗျားနိုင်ငံထဲကပြိုင်ဘက်ကောင်ဆောင်တွေဟာဒီမိုကရေစီရေးလမ်းကြောင်းမှာတာစီပိတ်ပင်နေတဲ့လုပ်ရက်တွေကိုရပ်တန့်ဖို့နဲ့အနာဂတ်အညွန့်ပေါင်းအစိုးရတရားဖွဲ့ဖို့မဲပေးကြဖို့ကိုလည်းလီဗျားနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ဘာနာဒီနိုလီယွန်ကတိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂကိုစားတွေးဆောင်ညှိနှိုင်းမှုတွေလုပ်နေချိန်မှာပဲမစ္စတာလီယွန်ဟာအကျိုးအမြတ်များတဲ့ Arab စော်ဘွားများပြည်ထောင်စုအတွက်တန်တမန်ကိုယ်စားလှယ်တွေကိုလုပ်ငန်းခွင်တင်နှံ့ပေးဖို့ညှိနှိုင်းတဲ့အစီရင်ခံစာကိုတပြိုင်တည်းထုတ်ပြန်ထားပါတယ်။သူ့ရဲ့တိုက်တွန်းချက်ကဒီအစီရင်ခံစာရဲ့လောင်းရိပ်မိနေတယ်ဆိုပြီးပြောဆိုမှုတွေရှိနေတာပါ။ဒီပြောဆိုမှုကသူ့ရဲ့အကျိုးစီးပွားအတွက်ဖြစ်တယ်ဆိုတဲ့ဆွဆွဲချက်ကိုမစ္စတာလီယွန်ကပယ်ချထားပါတယ်။လီယွန်ရဲ့တိုက်တွန်းချက်ကို Tripoli အခြေစိုက်အစိုးရအဖွဲ့ဝင်တွေကတော့သဘောတူညီမှုမရှိသလိုလီယွန်ရဲ့လုပ်ရတဲ့ပတ်သက်လို့ကုလသမဂ္ဂကိုစာရေးသားပေးဖို့ထားတယ်လို့ဆိုပါရယ်။တချိန်ထဲမှာပဲလီဗျားနိုင်ငံထဲကအုပ်စုတွေကိုသဘောတူညီမှုအတွက်လက်မှတ်ရေးထိုးကြဖို့နဲ့အကောင့်ထဲပို့ဖို့ကိုလည်းကုလသမဂ္ဂလုံခြုံရေးကောင်စီကဆက်ပြီးတိုက်တွန်းနေပါရယ်ရှင်။
နောက်လာမှာကျင်းပမဲ့ဟေတီသမ္မတရွေးကောက်ပွဲမှာငပြောသည့်စိုက်ပျိုးရေးလုပ်ငန်းရှင်တဦးနဲ့ဟေတီအစိုးရဆောက်လုပ်ရေးအေဂျင်စီရဲ့အကြီးအကဲဟောင်းတို့ရှင်ပြန်ကြမှာဖြစ်ပါတယ်။အော်တိုဘာလကဒီကြိုတင်မဲရလက်တွေအရအသက်38နှစ်အရွယ်လုပ်ငန်းရှင်ဟိုဗန်နယ်မွိုက်စာ 32.8 ရာခိုင်နှုန်းနဲ့ဦးဆောင်နေပြီးအသက်53နှစ်အရွယ်ဆောက်လုပ်ရေးအေဂျင်စီအကြီးအကဲဟောင်းဟူဒီစီလက်စတင်ကတော့25ရာခိုင်နှုန်းနဲ့နောက်ကလိုက်နေတယ်လို့ရွေးကောက်ပွဲကောင်စီကမနေ့ကကြေညာသားပါတယ်ဟေတီသမ္မတရွေးကောက်ပွဲမှာကိုစလေလောင်း50ကျော်လောက်ဝင်ရောက်ရှင်ပြိုင်ရွေးခံခဲ့ပြီးဒီရွေးကောက်ပွဲဟာအများအပြားလွတ်လပ်ပြီးပြဿနာကြီးကြီးမားမားမရှိခဲ့ဘူးလို့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကပြောဆိုပါရတယ်။ဒီရွေးကောက်ပွဲမှာမဲပေးဖို့လူ5သန်းကျော်စည်ရင်းပေးတင်ထားပေမဲ့တတန်းခွဲပဲလာရောက်မဲပေးခဲ့တယ်လို့ရွေးကောက်ပွဲဆိုင်ရာအရာရှိတွေကပြောဆိုထားပါရခင်ဗျာ
။ဆီးရီးယားလီယွန်နိုင်ငံထဲမှာ42ရက်ကြာအီဘိုလာရောဂါရှင်အသစ်မတွေ့တော့တဲ့အတွက်ဆီးရီးယားလီယွန်ကိုအီဘိုလာရောဂါကင်းစင်တဲ့နိုင်ငံအဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ကစနေနေ့မှကြေညာဖို့ရှိပါတယ်။နိုင်ငံတစ်ဝန်းလုံးမှာပျော်ပွဲရှင်ပွဲတွေကျင်းပဖို့စီစဉ်ထားတယ်လို့အစိုးရအရာရှိတယောက်ကပြောပါရတယ်။အီဘိုလာရောဂါကြောင့်လူပေါင်း 4,000 ထက်မနည်းသေဆုံးခဲ့တာပါ။ကျန်းမာရေးဝန်ထမ်းတွေနဲ့ရောဂါကြောင့်သေဆုံးသွားသူတွေကိုဂုဏ်ပြုဖို့တက်ကြွလှုပ်ရှားသူတွေနဲ့အတူအမျိုးသမီးအဖွဲ့အစည်းတွေကစီစဉ်ထားကြတယ်လို့ဆိုပါရတယ်။စနေနေ့မှာတော့သမ္မတအာနက်စ်ဘိုင်ကာရိုမာကလည်းနိုင်ငံတစ် ဝမိန့်ခွန်ပြောဖို့ရှိပါတယ်။သူမိန့်ခွန်ထဲမှာယောဂတိုက်ဖြတ်ရေးအတွက်ပါဝင်ခဲ့ကြသူအားလုံးကိုဂုဏ်ပြုပြောဆိုမယ့်အပြင်တိုင်းသူပီတာရီရဲ့စိတ်ရှိတိခတ်မှုကိုလည်းချီးကျူးတာတွေပါဝင်လိမ့်မယ်လို့အစိုးရအရာရှိတဦးဖြစ်တဲ့အဗ်ဒူလာဘာရာတေကဆိုပါတယ်။အင်းနီချင်းနိုင်ငံဖြစ်တဲ့လိုင်ဘေးရီးယားနိုင်ငံမှာအီဘိုလာယောဂကင်းစင်သွားပြီလို့ကြေညာလိုက်ပြီးမူရင်းအတိုင်းယောဂတွေပြန်ဖြစ်လာခဲ့တာပါ။ဒီလိုမဖြစ်အောင်တိုင်းသူပြည်သားအလုံးအီဘိုလာယောဂါကာကွယ်ရေးလုပ်ငန်းရှင်တွေကိုလေဆာလိုက်နာကြဖို့ကိုလည်းသမရကအတိုက်တွန်းသွားမယ်လို့ဆိုပါရယ်။ကီနီနိုင်ငံနဲ့ဆက်ဆက်နေတဲ့နယ်စပ်ဒေသမှာယောဂါကူးစက်ခံရတဲ့လူ3ယောက်တွေ့ခဲ့ရာကြောင့်အဲ့ဒီဒေသကစောင့်ကြည့်လေ့လာရေးလုပ်ငန်းတွေကိုအထူးတင်ကြပ်လိုက်တယ်လို့လည်းမစ္စတာဘာရာတေကပြောပါရယ်ရှင်။
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။တောကြာနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာပေးနေပါတယ်မြန်မာနိုင်ငံမှာလာမယ့်တနင်္ဂနွေနေ့ကြာရင်ကျင်းပမယ့်ရွေးကောက်ပွဲဟာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အရေးကြီးပြီးမြန်မာပြည်သူတွေကိုအားပေးထောက်ခံမှာကြောင်းမြန်မာနိုင်ငံအခြေစိုက်တန်ရုံးတွေနဲ့ကုလသမဂ္ဂတို့ကဒီကနေ့မှပူးရဲကြေညာချက်ထုတ်ပြန်လိုက်ပါတယ်
We call on all stakeholders to ensure that these elections are conducted peacefully, transparently, and in accordance with the will of the people.
ဒီရွေးကောက်ပွဲဖြစ်စဉ်တွေကိုအနီးကပ်လေ့လာနေသူနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ရွေးကောက်ပွဲကိုငြိမ်းချမ်းစွာပွင့်လင်းမြင်သာစွာနဲ့ပြည်သူအလုံးရဲ့ဆန္ဒနဲ့အညီကျင်းပနိုင်ပြီးရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲအလွန်ကာလတွေမှာလည်းတည်ငြိမ်မှုရှိရှိနဲ့အလုံးတန်းတူညီမျှဆက်ဆံကြဖို့နောက်ဒီရှင်ပြိုင်ဘက်ပါတီတွေနဲ့ကိုယ်စားလှယ်လောင်းနေကြတွေ့ဆုံဆွေးနွေးဖို့ကိုလည်းကြေညာချက်မှာဖော်ပြထားတာကိုရန်ကုန်မြို့အမေရိကန်တန်ယုံပြောခွင့်ရကပြောဆိုသွားတာပါဒါပြင်ရွေးကောက်ပွဲအောင်နိုင်ရေးအတွက်ဆွေးနွေးပွဲနိုင်ငံရေးပါတီတွေအရက်ဖက်ဖွဲ့စည်းတွေသတင်းမီဒီယာတွေအထူးသဖြင့်ပြည်သူအလုံးမှတာဝန်ရှိပြီးဒီတာဝန်တွေကိုအတူလက်တည်းပြီးဆောင်ရွက်သွားဖို့ကိုလည်းကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိရွေးကောက်ပွဲကာလဖြစ်စဉ်တစ်ခုလုံးနဲ့2016ခုနှစ်မှာအဆွေအသစ်တရက်ဖွဲ့စည်းနိုင်တဲ့အထိအနီးကပ်ဆက်လက်စောင့်ကြည့်သွားမှာကိုလည်းပြောဆိုထားပါတယ်။ဩစတြေးလျ၊ကနေဒါ၊ဒိန်းမတ်၊ပြင်သစ်၊ဂျပန်၊နယူးဇီလန်၊နယ်သာလန်Norway, Korea, သမရနိုင်ငံ, Sweden, ရန်ကုန်ရုံးခွဲ, Britain, American ပြည်ထောင်စုတန်ယုံတွေနဲ့ကုလသမဂ္ဂတို့ကပူးတဲ့ပြီးဒီကြေညာချက်ကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီတော့တွင်မြန်မာနိုင်ငံမှာကျင်းပမယ့်ရွေးကောက်ပွဲတွေလွတ်လပ်မှုမျှတမှုရှိမရှိကိုတော့အနီးကပ်စောင့်ကြည့်သွားဖို့ပြင်ဆင်ထားတယ်လို့လည်း American နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ခင်ဗျာ။
တောင်မြောက်ကိုရီးယားနိုင်ငံပူးတွဲစီမံအုပ်ချုပ်တဲ့စက်ရုံဝန်ထမ်းကိုတောင်ကိုရီးယားအရာရှိ၂ယောက်ကိုဝင်ရောက်ခွင့်ပိတ်ပင်ထားတဲ့မြောက်ကိုရီးယားဝင်ရောက်ခွင့်ပိတ်ပင်ထားတာကိုမြောက်ကိုရီးယားကရုတ်သိမ်းပေးလိုက်ပါတယ်။နေဆက်ဒေတာရဲ့မြောက်ဖက်မလန်မကန်းမှာတည်ရှိတဲ့ကိုဆောင်ဆက်ယုံဝင်းထဲကအရာရှိနှစ်ယောက်တို့ရဲ့ဝင်ခွင့်ကိုတည်တရင်ဘတ်အစောပိုင်းတုန်းကပဲပိတ်ပင်ထားခဲ့တာပါ။အင်္ဂါနေ့ကအခုလိုဘာကြောင့်ပိတ်ပင်ရတယ်ဆိုတာနဲ့တောက်ကြနေမှာအဲ့ဒီပိတ်ပင်မှုကိုပြန်ပြီးရုတ်သိမ်းရတဲ့အကြောင်းရင်းကိုလည်းမြောက်ကိုရီးယားဘက်ကဘာမှမပြောဘူးလို့တောင်ကိုရီးယားဘက်ကဆိုပါတယ်။တောင်ကိုရီးယားအစိုးရဝန်ထမ်းတစ်ယောက်ဖြစ်တဲ့ Choi Sun Cho ကပိတ်ပင်ခံရတဲ့အရာရှိတွေကတယောက်ဖြစ်ပြီးဆက်ယုံဝင်းရဲ့စီမံခန့်ခွဲမှုကော်မတီမှတာဝန်ထမ်းဆောင်နေပါတယ်။တောင်ကိုရီးယားဆက်ယုံပေါင်း120လောက်မှာမြောက်ကိုရီးယားနိုင်ငံသား9,300လောက်ကိုခံထားတာပါ။ဒီဆက်ယုံတွေကို2004ခုနှစ်မှာဖွင့်ခဲ့ပြီးမြောက်ကိုရီးယားဘက်ကစီးပွားရေးကော်ပိုရေးရှင်းတွေထက်ကခွင့်ပြုထားတဲ့နေရာအနေငယ်ထဲကတစ်ခုအပါဝင်လည်းဖြစ်ပါတယ်။ဒီနေရာဟာနိုင်ငံသားတင်းမာမှုတွေအကြိမ်ကြိမ်ဖြစ်စေတဲ့အကြောင်းရင်းလည်းဖြစ်ပါတယ်။ဩဂုတ်လမတိုင်ခင်ကရခဲ့တဲ့သဘောတူညီမှုအရမြောက်ကိုရီးယားအလုပ်သမားတွေရဲ့လုခလာစာနဲ့ပတ်သက်လို့လှချီကြအောင်အငင်းပွားမှုတွေလောလောဆယ်မှာဖြစ်သွားခဲ့ပါတယ်။2013ခုနှစ်မှာဆက်ယုံဝင်းကိုတန်တမာရေးအရတင်းမာမှုတွေရှိခဲ့တော့ကပိတ်ရာကြီးပိတ်သိမ်းခဲ့ပါတယ်။မြောက်ကိုရီးယားအခွန်ဘဏ္ဍာအတွက်ဒီဆက်ယုံလုပ်ငန်းဟာအလုပ်သမားတွေကတစ်ဆင့်အများဆုံးဝင်ငွေရတဲ့အရေးကြီးတဲ့နေရာလည်းဖြစ်ပါတယ်။
မနက်ပိုင်းစနေနေ့မှာထိုင်ဝမ်သမ္မတနဲ့တရုတ်သမ္မတတို့တွေ့ဆုံမှုရှိနေပြီးဒါဟာကာလကြာရှည်ရှင်ပြိုင်ရပ်တည်ခဲ့တဲ့ထိုင်ဝမ်နဲ့တရုတ်တို့ရဲ့ထေတီခေါင်းဆောင်တွေတွေ့ဆုံကြမှာလည်းဖြစ်ပါတယ်။တရုတ်သမ္မတရှင်ဂျင်ပင်နဲ့တွေ့ဆုံမှုနှစ်နှစ်လောက်အချိန်ယူပြင်ဆင်ခဲ့တယ်လို့ထိုင်ဝမ်သမ္မတမရင်ချောင်းရဲ့ယုံကအင်္ဂါနေ့ညမှာပြောဆိုခဲ့ပါတယ်။အခုလိုတွေ့ဆုံမှုနဲ့ပတ်သက်ပြီးအချိန်နီးကပ်မှကြေညာခဲ့တာကြောင့်လူလူကြားအချိန်နဲ့ဆွေးနွေးမှုတွေမလုပ်နိုင်ခဲ့တဲ့အပေါ်ဒီသမ္မတနှစ်ဦးရဲ့ဆွေးနွေးပွဲကထွက်ပေါ်လာမဲ့ရလဒ်တီအပေါ်ထိုင်ဝမ်လူလူကစိုးရိမ်နေပါတယ်။မစ္စမိုင်းကြောင့်အနေနဲ့သူတမရတက်တန်းမကုံဆုံးခင်9လလောက်အလိုမှာအခုလိုတွေ့ဆုံဖို့စီစဉ်တဲ့အပေါ်လဲလူလူကမိကုံထုတ်နေပါတယ်။ဒါပေမဲ့လည်းတချို့ကတော့အခုလိုတမရနှစ်ဦးတွေ့ဆုံကြတဲ့အပေါ်ကြိုးစားပါတယ်။တမရမိုင်းကြောင့်ကတော့ဒီတွေ့ဆုံပွဲမှာဘလို့သဘောတူညီချက်မျိုးခရီးမျိုးမှပေးမှာမဟုတ်ဘူးလို့ကြာသာပေးနေကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်ပြောဆိုပေမဲ့ဒီတွေ့ဆုံမှုကနေရင်းနှီးမှုကိုထိန်းသိမ်းထားနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုပါတယ်။တရုတ်နိုင်ငံဘက်က1940လောက်ကစလို့ထိုင်ဝမ်ကိုတရုတ်နိုင်ငံရဲ့အစိပ်ပိုင်းဖြစ်ရှုမြင်ထားတာဖြစ်ပါတယ်ခင်ဗျာ။
ြည်ထောင်နိုင်ငံပါရစ်မြို့မှာကုလသမဂ္ဂရဲ့ယာရီဥတုပြောင်းလဲရေးဆိုင်ရာညီလာခံကျင်းပမဲ့တလားလောက်ကာလအတွင်းနေဆက်ဒေတာကိုပြန်ပြီးထိန်းချုပ်သွားမယ်လို့ပြည်ထောင်ရေးဝန်ကြီးဘာနတ်ကာဇဗီကပြောပါရယ်ဒီထိန်းချုပ်မှုဟာနိုဝင်ဘာလ30ကနေဒီဇင်ဘာလ17ရက်နေ့အထိကျင်းပမှာဖြစ်တဲ့ကုလသမဂ္ဂညီလာခံအတွက်လုံခြုံရေးကြည်ကြဲပြင်းပြလုပ်တဲ့အထက်ကတစ်စိတ်တစ်ပိုင်းဖြစ်တယ်လို့ကာဇဗီက BFM ရုပ်မြင်သံကြားဌာနကိုတောက်ကြားနေကပြောပါရယ်ထိန်းချုပ်မှုတွေကညီလာခံမစခင်နဲ့ညီလာခံနောက်ပိုင်းသတင်းပတ်အနေငယ်အထိဆက်လုပ်သွားမယ်လို့ဆိုပါရယ်ရှင်
Direct from Washington, the voice of America, VOA. တောက်ကြနေနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကြီးညာပေးခဲ့ကြတာပါ။ခုချိန်ကစပြီးနောက်နှစ်ရက်သာလိုတော့တဲ့အထွေထွေရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်ထုတ်လွှင့်ပေးပါတော့မယ်ရှင်။နလနိဘာကြာရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတတ်မှတ်ချိန်နောက်ဆုံးရက်ဖြစ်တဲ့ဒီကနေ့မှာတော့ထောင်ကနန်းရှိတဲ့အာနာယကြန့်ခိုင်ရေးပါတီကိုထောက်ခံတဲ့သူတွေရန်ကုန်မြို့သူဝနာမြို့ဦးစီရီခွဲမှာဒုတိယကြိမ်စုဝေးခဲ့ကြသလိုပဲတခြားနိုင်ငံရေးပါတီတွေကလည်းသူတို့ရဲ့မဲဆွယ်စည်းရုံးမှုတွေအဆုံးသတ်နေပြီဖြစ်ပါတယ်။ရန်ကုန်မြို့ပေါ်ကဒီအခြေအနေတွေကိုကိုတိုင်သွားရောက်သတင်းယူနေတဲ့ကိုသားညိုဦးကတင်ဆက်ပေးမှာပါရှင်။
ပါတီပေါင်း90ကျော်ကကိုယ်စလဲရီနဲ့တတိပုဂ္ဂလကိုယ်စလဲရီဟာအခုဒီနှစ်လနီးပါးကြာအပြန်ဆိုင်မဲဆွယ်စည်းရုံးမှုတွေလုပ်ခဲ့ကြပြီးတော့ဒီကနေ့မှာစည်းရုံးလှုပ်ရှားမှုတွေကိုအဆုံးသတ်ဖို့အတွက်ပြင်ဆင်နေကြပြီဖြစ်ပါတယ်။တမတ်ချင်းအရဆိုရင်တော့အခုနိုဝင်ဘာလ6ရက်တောက်ကြနေ့ညတကောင်12နာရီတိတိမှာမဲဆွယ်စည်းရုံးမှုတွေအားလုံးအဆုံးသတ်မှာဖြစ်ပါတယ်။အဓိကတိုက်ခိုက်ပါတီကြီးဖြစ်တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ကတော့သူတို့ရဲ့မဲဆွယ်စည်းရုံးမှုအားလုံးကိုတည့်ရဆော်ပြီးတော့နိုဝင်ဘာလ5ရက်နေ့ညတကောင်အချိန်ကစပြီးတော့အဆုံးသတ်ခဲ့ပါတယ်။ဒါလို့အဆုံးသတ်တာနဲ့အတူပဲမော်တော်ယာဉ်တွေဆိုင်တွေပေါ်ကဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အလန်ဒစိတ်စီယုံရင်လှုံ့ဆော်စာတွေကိုပြန်သိမ်းပြန်ခွာတဲ့လှုပ်ရှားမှုကိုလည်းမနေ့ညကလေးကသူတို့လုပ်ခဲ့ကြပါတယ်။ဒါကြောင့်မို့မဲဆွယ်စီယုံတတ်မှတ်ချိန်နောက်ဆုံးရက်ဒီကနေ့မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အလန်ဒစိတ်တွေကိုအရင်လိုမျိုးလမ်းတွေပေါ်မှာတိတ်ပြီးတော့မတွေ့ရတော့ပါဘူး။ဒါ့အပြင်မဲပေးမဲ့ရက်မှာလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အလန်ဒစိတ်တွေကိုမဲယုံတွင်ဝင်ရောက်ချိန်မှာမတက်ဆင်ကြဘူးညွှန်ကြားထားတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရသူဦးဝင်းထိန်က VOA ကိုပြောပါရစေ။
အခုကကျွန်တော်1990ခုနှစ်အတွေ့အကြုံရဆိုရင်ရုပ်ကောက်ပွဲမှာနိုင်ဟိုကပေါ့ရုပ်ကောက်ပွဲမဝင်ခင်မှာကန့်တခါတာတစ်မျိုးရုပ်ကောက်ပွဲမီပြီးလို့ရှိရင်ရရှာခန်းတာတစ်မျိုးအဲ့နှမျိုးကြောင့်ဒီလိုအချက်လေးအသေးစိတ်အချက်လေးတွေကိုလက်ညှိုးထိုးပြီးတော့အပြစ်ရှာပြီးကျွန်တော်တို့ကန်ဒီဒိတ်ကို disqualify ပယ်ခါမှာဆိုလို့ကြိုတင်ပြီးတော့စီကံတတ်မှတ်ထားတာ
မဲဆွယ်စည်းရုံးမှုကာလအတွင်းမှာအပြိုင်ဆိုင်တဲ့အကြိမ်အများဆုံးလူလူစည်းဝေးပွဲတွေလုပ်ခဲ့ကြတာကတော့အတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့အာဏာရဒီပြည်အောင်စုကြက်ခိုင်ရင်းနဲ့ဖော်မျိုးရေးပါတီတို့ဖြစ်ကြပါတယ်။အာဏာရပါတီကိုထောက်ခံသူထောင်ကနန်းဟာရန်ကုန်နေရာအသီးသီးကနေပြီးတော့အခုလူလူစည်းဝေးပွဲကျင်းပတဲ့နေရာကိုအလံတွေထူထားတဲ့သူတို့ရဲ့ကားအသီးသီးနဲ့ဒီကနေ့ညနေပိုင်းမှာစည်းဝေးရောက်ရှိခဲ့ကြတာပါ။ဒီလူအများစုဟာရန်ကုန်နယ်ဘက်ကလူတွေဖြစ်ပုံရတယ်လို့ရန်ကုန်ဒေသခံတွေကပြောပါတယ်။ဒီကွန်းမှာပဲနိုမာလာတည့်ရနေတုန်းကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်မိကွန်းပြောကြရမှာလူလူတောင်းနဲ့ချီပြီးတော့တယောက်ခဲ့တာမလို့တကွင်းလုံးหนีသွားခဲ့တယ်လို့သတင်းတွေမှာတင်စားပြီးတော့ရေးသားခံခဲ့ရပါတယ်။ဒါကြောင့်မလို့အခုဒီကွန်းမှာပဲသူတို့အနေနဲ့ပထမကြိမ်လှုပ်ပြီးသွားပြီမဲ့လို့သူတို့ကိုထောက်ခံသူရှိတဲ့အင်အားကိုပြသနိုင်ဖို့အတွက်အခုလိုမျိုးဒုတိယကြိမ်ဒီနေရာမှာထပ်လုပ်တာဖြစ်တယ်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်လောင်ဦးစိုးမြင့်တန်က VOA ကိုပြောပါတယ်။ဒါမှမဟုတ်ကြက်ခိုင်ပါတီရဲ့မဲဆွယ်စည်းရုံးမှုတွေမှာတယောက်လာသူတွေကိုငွေပေးစည်းရုံးတယ်လို့ဆွဆွဲခံမှုတွေကအတော်လေးကိုကျေပြန်းတဲ့သတင်းလို့ဖြစ်နေတာပါ။ဒါပေမဲ့ဥဆုံမြင့်တန်းကတော့သူတို့အနေနဲ့ငွေကြီးပေးပြီးတော့ခေါ်ယူတာမျိုးမရှိပါဘူးလို့ VOA ကိုညင်းပါတယ
်။ကျွန်တော်တို့ကဒဇုံတရားပေးပြီးတော့မဲဆွယ်စည်းရုံးတာတော့မရှိပါဘူး။ဒဇုံတရားပေးတယ်ဆိုတဲ့နေရာမှာကျွန်တော်တို့သူတို့လာတဲ့နေရာမှာခရီးစိတ်နဲ့စားစိတ်ပေးတာပဲရှိမှာပါ။ဒါပေမဲ့လည်းအဲ့ဒါသူတို့ကသူ့ဝယ်စားလဲရပါတယ်။ဒါလာတဲ့အတွက်သူတို့ရဲ့ဟိုတချို့နေရာတွေဆိုလို့ရှိရင်တိုင်းတဲ့ပြည်နယ်ကလာတာဟိုတိုင်းဒေသကြီးအတွင်းမှာရှိရချို့ကျေးရွာတွေကလာတာရှိပါတယ်သူတို့လာတဲ့ဟိုဟာကားစိတ်တွေပါရှိမှာပါဒါပေမဲ့သူတို့ကသူလာတဲ့ဟာတွေလည်းရှိပါတယ်လူတိုင်းတော့မယူပါဘူ
းမဲဆွယ်စည်းရုံးမှုကာလအတွင်းမှာမယူသားမှုတွေရှိခဲ့ပြီးတော့ရွေးကောက်ပွဲကော်မရှင်ကချမှတ်ထားတဲ့စီးပင်းတွေချိုးဖောက်မှုရှိတဲ့အပေါ်မှာ NLD အနေနဲ့ကော်မရှင်ကိုတိုင်ကြားမှုတွေရှိခဲ့တယ်လို့ဒေါန်ဆန်းစုကြည်ကပြောခဲ့ပါတယ်ဒါပေမဲ့လို့ကော်မရှင်ဘက်ကဒါကိုအရေးယူကြိုက်တွေ့တာမျိုးမရှိဘူးလို့သူမကဝေဖန်ပါတယ်အထူးဖြစ်သမရဦးသိန်းစင်ရဲ့အခုနိုင်ငံတွင်းလှည့်လည်တဲ့ခီးစဉ်တလျှောက်ဟာပါတီစည်းရုံးရေးသဘောဖြစ်နေတယ်လို့ NLD ဘက်ကထောက်ပြထားတာပါသမရဦးသိန်းစင်ရဲ့နိုင်ငံတွင်းလှည့်လည်တဲ့ခီးစဉ်မှာကြက်ခိုင်ပါတီဦးနေကအလံတွေနဲ့ကျူစုခဲ့ကြတာကြောင့်ဒါဟာပါတီမဲဆွယ်စည်းရုံးမှုသဘောဖြစ်နေတယ်လို့ဝေဖန်မှုတွေရှိပါတယ်ဒါ့အပြင်သမရဦးသိန်းစင်နဲ့အတူပဲကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်ဒီခီးစဉ်အချို့မှာပါဝင်နေတဲ့အပေါ်မှာလည်းဝေဖန်မှုတွေရှိနေပါတယ်သမရဦးသိန်းစင်အနေနဲ့ကတော့ဒီကနေ့ညမှာဒီရွေးကောက်ပွဲဆိုင်ရာမေကွန်းတရပြောဆိုမှုရှိနေပါတယ်မဲဆွယ်စည်းရုံးမှုတွေကိုရွက်ကောက်ပွဲမတိုင်ခင်တည့်ရချိုပြီးတော့ဆုံးသက်စီတာဟာမဲဆန္ဒရှင်ပြည်သူတွေအနေနဲ့မဲပေးနိုင်ဖို့အတွက် ACC စဉ်းစားချိန်ရောက်အောင် စီစဉ်ပေးတာဖြစ်တယ်လို့ကော်မရှင်ကပြောထားပါတယ်။ဒါကြောင့်မလို့မနေ့ပြန်နိုဝင်ဘာလ9ရက်နေ့ကတော့ရန်ကုန်တမြို့လုံးမှာအရင်နှစ်လိုလိုမဟုတ်တော့ဘဲနဲ့မဲဆွေစီယုံမှုတွေတိတ်ဆိတ်ပြီးတော့အေးလူလူနဲ့ရွေးကောက်ပွဲကိုကြိုဆိုရမယ့်နေ့လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
။ရွေးကောက်ပွဲသတင်းတွေကိုကိုယ်တိုင်သွားရောက်သတင်းယူနေတဲ့ကိုသားညွန့်ဦးပြောပြသွားတာပါ။ဒီကနေ့ကတော့ရွေးကောက်ပွဲမဲဆွယ်စီယုံခွင့်ရက်ပေါင်း60ရက်နောက်ဆုံးနေ့ဖြစ်ပါတယ်။နိုင်ငံရေးပါတီတွေအနေနဲ့တပါတီနဲ့တပါတီထိတ်တန့်ရင်ဆိုင်မှုတွေရှိပေမဲ့လို့အဆင်ပြေပြေမဲဆွယ်ခွင့်ရခဲ့တဲ့အကြောင်းအာဏာရပါတီတာဝန်ရှိသူတူကပြောပါတယ်။ဒါပေမဲ့တတိပုဂ္ဂလအမတ်တွေအတွက်တော့ရွေးကောက်ပွဲကော်မရှင်ကသတ်မှတ်ထားတဲ့စီယုံရေးကာလဟာလုံလောက်မှုမရှိသလိုသွားလာရခက်ခဲတဲ့ဒေသတွေအတွက်လည်းအချိန်နည်းလွန်းတယ်လို့ဝေဖန်နေကြပါတယ်။နှစ်လတာကိုယ်စားလှယ်လောင်းတွေရဲ့မဲဆွယ်စီယုံမှုတွေအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကစူးစီးတင်ပြထားပါတယ်ရှင
်။မဲဆွယ်စီယုံ၏ကာလစတင်ခဲ့တဲ့စက်တင်ဘာလ14ရက်နေ့ကစပြီးတော့နိုင်ငံရေးပါတီ92ပါတီနဲ့တတိပုဂ္ဂလအမတ်တွေတယောက်နဲ့တယောက်သက်ဆိုင်ရာမြို့နယ်ဒေသအသီးသီးမှာအပြိုင်ဆိုင်မဲဆွယ်စီယုံခဲ့ကြပါတယ်။သူထက်၅ပြိုင်မဲဆွယ်စီယုံမှုတွေကြောင့်တချို့နေရာတွေမှာတော့ပါတီတစ်ခုနဲ့တစ်ခုထိတ်တန့်ရင်ဆိုင်မှုတွေလည်းရှိခဲ့တာပါ။ဒါပေမဲ့လည်းမဲဆွယ်စီယုံ၏ကာလနောက်ဆုံးနေ့အထိတော့အဆင်ပြေပြေမဲဆွယ်ခွင့်ရခဲ့တယ်လို့ပြည်အောင်စုချက်ခံဖွံ့ဖြိုးရေးပါတီကရန်ကုန်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းဥတာဝင်းကပြောပါတယ်
။တို့ရောင်တိုင်းအပြင်မှာတော့45မြို့နယ်ရှိတာပေါ့နော်။အဲဒီမဲဆန္ဒနယ်မြေ45မြို့နယ်မှာတချို့မြို့နယ်တွေမှာခုနပြောလို့တွားရင်လာရင်နဲ့ထိတ်တိုက်တွေ့တာရှိတယ်။တွေ့ပြီးတော့မှအလုံးချောချောရှိရလဲပြီးကြတာရှိတယ်။တချို့လည်းပဲအေးအေးချမ်းချမ်းသူကိစ္စကိုကိစ္စလူမှုရေးရာနှုတ်ဆက်တာတွေပါတယ်ရှိတာပေါ့နော်။ဥပမာအပြင်တို့ရန်ကုန်မြို့နယ်ဆိုရင်တော့ဗာပြဒနာမှမရှိဘူး။တို့လည်းတို့ဘက်ဟိုဘက်မှသွားပြီးတော့ပြင်းစင်ဆောင်ရွက်တယ်။တို့ဘက်ကလည်းတရက်ကွက်တဲ့ကိုသွားကြတာအရက်တွေရှိတာပေါ့နော်။အဲဒါကလည်းကိုယ်လူတွေတိဟိုဘက်ဒီဘက်ကလူတွေကတိနေကြတဲ့အခါကျတော့လူမှုရေးရာဆက်ဆံတာရှိပါတယ်။တချို့ဒီရန်ကုန်တိုင်းကတချို့မြို့နယ်တချို့မှာတော့နယ်မြို့နယ်လေးတွေပေါ့။အဲဒီမှာတော့ခုနပြောတဲ့ဒါရစီတာလေးတွေဆိုတဲ့တရင်ကြတာလေးတွေရှိတယ်။
ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးခွင့်ကိုရပ်ပေါင်း60တက်မဲ့ပြီးထားတာပါ။မဲဆွယ်စည်းရုံးရေးကာလတက်တန်းရင့်လာတာနဲ့အမျှလူထုရဲ့ထောက်ခံမှုတွေလည်းပုံမအကောင့်လာခဲ့သလိုနောက်ဆက်မှုတွေအကြမ်းဖက်မှုတွေလည်းရှိခဲ့တာပါ။မဲဆွယ်စည်းရုံးရေးကာလမှာကြုံတွေ့ခဲ့ရတဲ့ခက်ခဲတွေကိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးဝင်းထိန်ကအခုလိုပြောပါရယ်
။ခက်ခဲတွေတော့အများကြီးပဲ။တနိုင်ငံလုံးတိုင်းတိုင်းနဲ့ပြောရမယ်ဆိုတော်တော်များတယ်။အဲဆိုးဆိုးဝါးဖြစ်တာတွေကတော့လေးငါးခုလောက်ရှိတာပေါ့။ပထမဖြစ်စဉ်ကတော့ခင်ဗျားတို့သိတဲ့အတိုင်းပဲလုံခဲ့တဲ့ဘက်ကဒီတာဂက်တမှာစီဝေးလို့တဲ့ဦးနိုင်ငံနေတဲ့အဖွဲ့ကိုဓာတ်နဲ့ဝင်ခုတ်တာပေါ့ပထမတော့ထိုးတဲ့ကြိတ်တယ်နောက်မှကျင်းတော့ဓာတ်ပြပြီးရုပ်တယ်အဲ့တော့ဓာတ်တစ်ခုနောက်တစ်ခုကကချင်ပြည်နယ်မှာချီပွေဆောလောခေါင်ဆောလောဒေသမှာဦးစကိန်စကုံတရင်ပေါ့သူကလက်ရှိအမျိုးသားလွတ်တော်ကိုယ်စားလှယ်အဲ့တော့အဲ့ဒီမှာပထမသူ့နေရာကိုဘယ်သူမှလာပြီးတော့မဲမဆွေရဘူးလို့ခြေကြတယ်အဲ့တော့အဲ့လိုစာထုတ်တဲ့ခါကျကျွန်တော်တို့ကဒါတို့တရားဆွဲမယ်လုပ်တဲ့ခါမှာပြည်နယ်ကော်မရှင်နေညှိနှိုင်းပေးတယ်ကောင်းပြီကျွန်တော်တို့ညှိနှိုင်းပေးလို့ဒီစာကိုဥစကင်တင်းကပြန်ပြီးရုပ်သိမ်းမယ်ဆိုရင်ကျွန်တော်တို့မဆွဲတော့ဘူးဆိုကျွန်တော်တရားမဆွဲတော့အဲ့နောက်တစ်ပတ်ကြာတော့ကျွန်တော်တို့ရှိကကိုယ်စားလောင်းနေတော့ပြီမဲဆွဲတဲ့ခါမှာအဲ့လူတွေရဲ့တယ်လီဖုန်းတို့ကင်မရာတို့ရိုက်နဲ့ချိုးပေါက်ဖနှောင်းနဲ့ပတ်လွှင့်ပြအဲ့လူတွေထိုးချိတ်ခါတယ်အဲ့ဒါနဲ့ပါလို့ကျွန်တော်တို့က yes ခံကိုတင်ထားတယ်ဒါပေမဲ့ဘာမှတုံ့ပြန်ချက်မရဘူ
းဒါအပြင်မြောင်းမြမင်္ဂလာတုံမြို့နယ်တွေမှာလည်းအလားတူပြဿနာတွေရှိခဲ့တယ်လို့ NLD ပါတီကပြောပါတယ်တစ်ဆက်ထဲမှာပဲတတိပုဂ္ဂလအမတ်ဖြစ်တဲ့ဒေါ်ညိုညိုသိန်းကလည်းမဲဆွယ်စီယုံစင်မှာသူကြုံတွေ့ခဲ့ရတဲ့အခက်အခဲတွေကိုတော့
ပုံမှန်လင်းလင်းပြောရရင်တော့မဲဆွယ်စကာလတွေပေါ့နော်တပတ်လောက်ကတော့တပတ်လောက်အတွင်းမှာတော့နည်းနည်းအဆင်ပြေသလိုရှိတယ်ဒါပေမဲ့လူထုထောက်ခံမှုမြင့်တက်လာတဲ့ကာလအရင်စပြီးတော့အန်တီရဲ့မဲဆွယ်စည်းရုံးနေမှုတွေမှာအင်အားကြီးပါတီတစ်ခုရဲ့ကိုယ်စားလှယ်တွေလိုက်လံနှောက်ယှက်တာကိုတွေ့ရတယ်အတင်းကိုဓာတ်ပုံလိုက်ရိုက်တာတို့အန်တီတို့ခွင့်မပေးဘဲနဲ့အန်တီမဲဆွယ်နေတဲ့အိမ်အတွင်းကိုဝင်ပြီးဓာတ်ပုံတင်းရိုက်တာတို့အန်တီပြောတဲ့စကားတွေကိုလိုက်ပြီးတော့အသံဖမ်းတာတို့ရှိတယ်ပေါ့
ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကတော့နိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးခွင့်ကိုဘယ်နေရာမှာပိတ်ပင်မထားပေမဲ့လို့တည်ငြိမ်အေးချမ်းမှုမရှိတဲ့နေရာတွေမှာနိုင်ငံရေးပါတီတွေကမဲဆွယ်စည်းရုံးမှုတွေတိတ်မတွေ့ရပါဘူး။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတည်းရဲ့ကျင်းပနိုင်မှုအခြေအနေမရှိတဲ့ရှမ်းပြည်နယ်အတွင်းမှာရှိတဲ့မိုင်းရှုမြို့နယ်၊ကျေးသီးမြို့နယ်၊တန်ရံမြို့နယ်နဲ့ဟိုပန်မြို့နယ်တွေကကြေးရွာများစုမှာတော့ရွေးကောက်ပွဲကျင်းပမှာမဟုတ်ဘူးလို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကစည်းရုံးထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုထက်အောင်စုံစမ်းတင်ပြခဲ့တာပါရှင်။မြန်မာနိုင်ငံရေးမှာသမိုင်းဝင်မဲ့2015ပါတီစုံဒီမိုကရေစီရွေးကောက်ပွဲမကျင်းပမီဒီနှစ်ရက်သာလိုတော့တဲ့ဒီကနေ့နိုဝင်ဘာလ6ရက်နေ့မှာမဲယုံအဖွဲ့ဝင်တွေနဲ့ရွေးကောက်ပွဲနေ့မှာမိမိမဲဆန္ဒနယ်ပြင်ပရောက် နေမဲ့သူတွေကြိုတင်မဲ့ပေးနေကြပါပြီ။ရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်မှုအားနည်းချက်တချို့ကြောင့်ကြိုတင်မဲ့လာပေးတဲ့သူတွေအခက်အခဲတချို့ကြုံတွေ့နေရတာတွေလည်းရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်မြင့်မြင့်ခိုင်ကတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံရေးမှာတမိုင်းဝင်မဲ့2015ပါတီစုံဒီမိုကရေစီရွေးကောက်ပွဲမကျင်းပမီ၂ရက်အလိုနိုဝင်ဘာ6ရက်နေ့မှာမဲယုံအဖွဲ့ဝင်တွေနဲ့ရွေးကောက်ပွဲနေ့မှာမိမိမဲဆန္ဒနဲ့ပြင်ပရောက်နေတဲ့သူတွေကြိုတင်မဲတွေပေးနေကြပါပြီ။ရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်မှုအားနည်းချက်တချို့ရှိတာကြောင့်ကြိုတင်မဲလာပေးသူတွေအခက်အခဲတချို့ကြုံတွေ့နေရတာတွေလည်းရှိပါတယ်။ကြိုတင်မဲပေးရမှာပြည်သူတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကြောက်တရားမျိုးနဲ့တိုင်းဒေသကြီးနဲ့လွတ်တော်ကိုယ်စားလှယ်လောင်းဒေါ်မြလှဆန်ကအခုလိုပြောပြပါဗျာ။
မနေ့ထရလီပေါ့နော်ဒီမှာကျွတ်တင်မဲလာပေးတဲ့လူတွေရဲ့အခက်ခဲကတော့ယူမလို့ဒီပါတီကနေကိုယ်စလဲပေါ့မယုံဆောင်တဲ့ကိုယ်စလဲတွေကနေလှမ်းဆက်တယ်လှမ်းဆက်တော့ဒီမှာကတော့ဟိုဆီယမတွေမဲလာပေးမယ်အခုမနေ့တုန်းကတခါလာပေးတဲ့အခါမှာဟိုဆီယမတယောက်ကပေါ့နော်တယောက်ကမဲယုံနှစ်နဲ့သုံးနဲ့ဥမှားထည့်သွားတယ်အခုတယောက်ကထပ်ပြီးတော့ကျွတ်တင်မဲပေးဖို့ကိစ္စလုံးတဲ့ခါကျတော့တစ်စိတ်တုံးမှာကော်ကတ်နေတဲ့အတွက်ကြောင့်ဟိုရိုက်နှိမ့်လိုက်နဲ့ဒီမဲပေးမဲ့ဆောင်ရွက်မှာနှိမ့်နေတဲ့အခါမှာလုံးဝမပေါ်ဘူးလိုကိုတွေကဟိုတစိုက်ကလုံးဝမပေါ်ဘူးဖြစ်တယ်ဒါတွေကပြည်သူတွေအတွက်အများကြီးအခက်ခဲဖြစ်တယ
်မဲပေးရမှာအသုံးပြုတဲ့တစိုက်တုံးမတော်တဆပျက်စီးချို့ရင်သွားလို့ကြိုတင်မဲပေးတာခိတရက်နာလိုက်ရတာမျိုးကတော့မဖြစ်သင့်ဘူးလို့သူကပြောပါတယ်ရွေးကောက်ပွဲကော်မရှင်အနေနဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့အတွေ့အကြုံအားနေတာကြောင့်ပြည်သူတွေအနေနဲ့ကြိုတင်မဲပေးရမှာအစီအစဉ်တကျမဖြစ်တာမျိုးတွေတော့ရှိတယ်လို့မဲယုံအဖွဲ့ဝင်အနေနဲ့ကြိုတင်မဲလာထည့်တဲ့ဦးထွန်းဝင်းကပြောပါတယ
်ဟိုတော့ကိုရက်ွက်အနေထားရဆိုရင်တော့ဒါပေမဲ့ကျွန်တော်တို့ကလုံနေကြမဟုတ်တဲ့အတွက်ကြောင့်နည်းနည်းလေးတော့ဟိုဘလို့ခေါင်းလဲစိတ်ထဲမှာမလုတ်ဘူးတော့နည်းနည်းတမျိုးကြီးတော့ဖြစ်နေတာအမှန်ပါပဲဒါမှမဟုတ်အခက်ခဲတော့မရှိပါဘူးဘာလို့ဘလို့အပြောင်းလဲမြင့်တယ်ဆိုတော့ဒါရွေးကောက်ပွဲကတော့ပါတီနေကတော့ရွေးကောက်ကြတာပါတော့နော်ဒါပါတီရအနိုင်ရလာမဲ့ပါတီကိုကျွန်တော်တို့ကကြိုးဆိုပါတယ်မိတိပါတီမဆိုပေါ့ဘာလို့လဲဆိုတော့ဒီပြောင်းလဲဖို့အတွက်ဒါမဲထက်တာပြီးတူတူအများနဲ့ပဲတူတယောက်တည်းတော့မဟုတ်ပါဘူးအဲ့တော့အနိုင်ရလာလဲပါတီကိုကျွန်တော်တို့ကကြိုးဆိုပါတယ်
ပြီးခဲ့တဲ့2010ရွေးကောက်ပွဲမှာကြိုတင်မဲနဲ့ပတ်သက်တဲ့အတွေ့အကြုံတွေရှိခဲ့တာကြောင့်အခုတစ်ခေါက်2015ရွေးကောက်ပွဲမှာလည်းကြိုတင်မဲကြောင့်ရွေးကောက်ပွဲတရားမျှတမှုထိခိုက်မှာကိုလူထုကစိုးရိမ်နေကြဆဲဖြစ်ပါတယ်။နိုင်ငံရေးပါတီရဲ့မဲယုံကိုယ်စားလှယ်တယောက်အနေနဲ့တော့ကြိုတင်မဲထဲတဲ့ဖြစ်စဉ်ကိုတေချာလေ့လာစောင့်ကြည့်သွားမှာဖြစ်သလိုလူထုကတော့ကြိုတင်မဲနဲ့ပတ်သက်လို့အရင်ကတည်းကတန်တရားတွေကြီးစိုးခဲ့တာမျိုးမယုံကြည်ကြဘူးလို့မောက်ဝဝမင်းကပြောပါတယ်
။ခုမှစဖွင့်တဲ့အချိန်မှာလူတွေကကြတော့ကြောနဲ့ဖြစ်နေကြတော့စီစဉ်မကြသေးဟိုလူတွေကတော့အရင်တန်တရားတွေနဲ့ပေါ့နော်တန်တရားတွေနဲ့မယုံကြည်မှုတွေကများတယ်များတဲ့အတွက်အခုအမားတို့အခြေအနေမှာတော့အမားတို့ရက်ွက်မှာကြိုတင်မဲ့ပေးတဲ့နေရာမှာတော့တန်တရားရှိတယ်ရတော့မရှိဘူးပွင့်ပွင့်လင်းလင်းပြထားတယ
်ကြိုတင်မဲ့ထည့်ရမှာမဲပေးဖို့အသုံးပြုရမယ့်တစိုက်တုံးချုပ်ရင်းသွားတာမို့မဲထည့်ဖို့ခိတရက်နာလိုက်ရတာနဲ့ပတ်သက်လို့ကိုတန့်စင်ဦးကသူ့အတွေ့အကြုံကိုခုလိုပြောပြပါတယ
်အင်းလုံးဆန်းလိုက်တော့အေးဖို့ဆိုင်မှာအင်းလုံးဆန်းတာပေါ့နော်စားပြီးတော့ကျွန်တော်ဟိုမှာထဲဖို့ကျွန်တော်ဟိုဟောဖြစ်လိုက်တဲ့အချိန်မှာကောကတ်ကောကတ်လိုက်တော့ကျွန်တော်အဲသူတို့ပြောပြလိုက်တယ်လေမင်းရတော့တာနဲတော့နဲနေတာပေါ့မင်းက
ရွေးကောက်ပွဲကော်မရှင်အနေနဲ့တော့ပြည်သူတွေတန်တရာကင်းရှင်အောင်တတ်နိုင်တဲ့မြတ်စွာဆောင်ရွက်နေပြီးနိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲနေ့မှာဖြစ်လာနိုင်တဲ့ပြဿနာတွေကိုလည်းကြိုတင်စဉ်းစားပြီးပြင်ဆင်မှုတွေတော့လုပ်ထားတယ်လို့ကျောက်တရားမြို့နယ်အမတ်6ရက်ကရွေးကောက်ပွဲကော်မရှင်အဖွဲ့ကဥက္ကဋ္ဌဦးမြင့်ကပြောပါတယ
်ကျွန်တော်တို့ကော်မရှင်အဖွဲ့ကအနေနဲ့ကတော့အတက်နိုင်ဆုံးဖြစ်လာနိုင်တဲ့ကုဏကတော့ပေါ်ပေါက်လာနိုင်တဲ့အခက်အခဲတွေအကြောင်းအရာတွေအဲ့ဒါတွေကိုကြိုတင်ပြီးတော့ကျွန်တော်တို့စဉ်းစားထားပါတယ်အရိဟာတွေကိုအကုန်လုံးကြိုတင်ပြီးတော့ကုဏကတော့စဉ်းစားပြီးတဲ့အခါကျတော့ပြင်ဆင်နိုင်သေးပြင်ဆင်ထားပါတယ်လူအပ်တဲ့ဟာတွေကိုလည်းမြို့နယ်ကော်မရှင်ကိုဆက်ပြီးတော့ကုဏကတော့တရင်ဖို့အချိန်ကန်ထားတာရှိပါတယ်အံကယ်တော့ရက်ွက်ရွေးကောက်ပွဲကော်မရှင်ဖွဲ့အနေနဲ့ကတော့အဲ့ဒီတန်တရားတွေမဖြစ်အောင်စူးစမ်းပြီးတော့ကျွန်တော်တို့ဆောင်ရွက်ခဲ့တာတွေရှိပါတယ်အတက်နိုင်ဆုံးစူးစမ်းပြီးတော့ဆောင်ရွက်ပေးခဲ့တာတွေရှိပါတယ်ဒါကြောင့်မို့တချို့အချို့ရင်းအ ਨੇ အချင်းရှိကောင်းကျွန်တော်တို့ကရှိနိုင်ပါတယ်ရှိလဲရှိမှာပ
ါရွေးကောက်ပွဲကော်မရှင်ရှိသူတာဝန်ရှိသူတူကိုဒီကြိုတင်မဲ့ပေးနေတဲ့အခြေအနေတွေမှာကြုံတွေ့နေရတဲ့အခက်အခဲတွေအကြောင်းမှန်မြင့်မြင့်ခိုင်ကမေးမြန်းတင်ပြသွားတာဖြစ်ပါတယ်ရှင်နောက်နှစ်ရက်မှာစတင်ကျင်းပတော့မယ့်ထူးထူးရွေးကောက်ပွဲအတွက်ကြိုတင်မဲတွေစတင်ပြီးတော့လက်ခံနေတာမှာကြိုတင်မဲလက်မှတ်တွေမှာပါဝင်ရှင်ပြိုင်ကြမဲ့ပါတီနဲ့ကိုယ်စားလှယ်လောင်းတွေရဲ့အမည်တွေမပါဝင်တာတွေရှိသလိုတချို့ဒေသတွေမှာတော့ပယ်ဖြတ်ထားတဲ့လွှတ်တော်ကိုယ်စားလှယ်လောင်းအမည်တွေပါဝင်နေပါတယ်လက်တလောကြိုတင်မဲပေးရမှာကြုံတွေ့နေရတဲ့အခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းပြီးသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့လာမယ့်တနင်္ဂနွေနေ့မှာကျင်းပမယ်အထွေထွေရွေးကောက်ပွဲအတွက်ဂျိုတင်မဲရီကိုပြီးခဲ့တဲ့လ29ရက်နေ့ကစတင်ပြီးလက်ခံခဲ့ရမှာဒီရက်ပိုင်းတွေအတွင်းမှာတော့ပြည်နယ်နဲ့တိုင်းဒေသကြီးတချို့မှာမဲလက်မှတ်အမှားယွင်းရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာဖြစ်ပါတယ်ရှမ်းပြည်နယ်တောင်ပိုင်းလင်းခေးခရိုင်မိုင်းပန်မြို့နယ်အတွင်းမှာကြားကောင်းပါတီခေါ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီအမတ်တဆိုင်နဲ့ကိုယ်စားလှယ်လောင်းအမည်မဲလက်မှတ်တချို့မှာမပါဝင်တာရှိနေတယ်လို့ SNLD ပါတီရဲ့အထွေထွေအတွင်းရင်းမှုဦးဆိုင်ညွန့်လွင်ကပြောပါတယ်
ကျွန်တော်တို့မဲရုံကိုယ်စားလှယ်လုပ်မဲ့လူတွေဒီတင်ထောက်ပေးရကြတော့ SNLD လူကူနဲ့ SNLD စိုက်ထုံးအောင်ပေါ့ကိုယ်စားလှယ်ကနေတည်းကပြေးမှုရှိတယ်ကဘာမှမပါဘူးမပါဖြစ်နေတယ်နဲ့ complain လုပ်ကြတယ်ဆိုပြီးအဲ့လို၃ရက်တခြားတစ်ခုဖြစ်နေတယ်အခုလောလောဆယ်တော့တော့ဘူးဟိုဒီကဘတ်ကွန်ရှင်ဘူးနည်းနည်းအမိတဲ့တော့ပြင်းနေတယ်တင်ထားကြတယ်လေ
မိုင်းပိုင်မြို့နယ်မှာကြားကောင်းခေါ် SNLD ပါတီကြားဖြူခေါ်ရှမ်းတိုင်းရင်းသားများဒီမိုကရေစီပါတီ SNDP ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတို့ရှင်းပြိုင်မှာဖြစ်ပါတယ်ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့ဘက်ကအခြေအနေကိုတော့ဦးဆိုင်ညွန့်လွင်ကအခုလိုဆက်ပြောပါတယ်
။ဒီမိုက်တုံမှာပြည်သူစစ်ရှိတယ်။နော်ဟိုဘော်ဒါဂရတ်တော့ပါဆုံး။နေကြဆုံးတက်။ဟိုက်တက်ကြီးကသူတက်လို့လိုက်တော့သူရှိတယ်မဲစင်းအားလုံးတခါတည်းလာထုတ်သွားတယ်ဖြစ်တယ်
။ဒီအဖြစ်ပြက်ကိုတော့မြို့နယ်ရွေးကောက်ပွဲကော်မရှင်ကိုတင်ပြထားကြောင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်မှာတော့မဲယုံမှုခီးသွားနေတာကြောင့်ကျူတင်မဲတွင်မှာမဲယုံမှုလက်မှတ်မပါဘဲအထည်ခိုင်းတာတွေရှိနေလို့ကန့်ကွက်ထားကြောင်းဦးဆိုင်ညွန့်လွင်ကပြောပါတယ်။စကိုင်းတိုင်းဒေသကြီးကလေးမြို့နယ်မှာတော့ပယ်ဖျက်ထားတဲ့လွတ်တော်ကိုယ်စားလှယ်လောင်းအမည်ဟာမဲလက်မှတ်တွင်မှာပါဝင်နေတယ်လို့ NLG ပါတီကစကိုင်းတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်လောင်းဒေါ်တန့်ဝေကျော်ကပြောပါတယ်
။ဒီ PPP ပါတီကဒီကိုကံဘွဲလျံခုံးကခရိုင်ကော်မရှင်နဲ့တိုင်းကော်မရှင်နဲ့ဆီစစ်တယ်ပေါ့နော်။ကြည့်တဲ့အခါမှာ तू อ่ะ तू အသက်မပြည့်တဲ့အတွက်ကြောင့်ဆိုပြီး तू ပြန်ပြီးနှုတ်ထွက်လိုက်တယ်လို့ပြောတယ်အဲ့တော့အဲ့ဒီမဲနှမကအခုတိုင်းနေတိုင်းတက်ပေါ့နော်မဲစနနဲ့တက်တော့မဲနှမထွက်လာတဲ့အခါကျတော့သူ့နာမည်ပါနေ
စကိုင်းတိုင်းဒေသကြီးအင်းတော်မြို့မှာတော့စင်ကာပူနိုင်ငံကပေးတဲ့ကျူတင်မဲတွေဟာချိန်မပိတ်ဖဲနဲ့အင်းတော်ရွေးကောက်ပွဲကော်မရှင်ကိုရောက်ရှိလာတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ဝင်ဦးတန်းစော်ဦးကပြောပါတယ
်စင်ကာပူကကျွန်တော်တို့အင်းတော်ပေါ့နော်ဒီလိုတူ76ဆောင်းအခုဆက်လို့တူတယ်ကို25ဆောင်းကတ်ချုပ်ကို76ဆောင်းကျူတင်မဲရောက်လာတယ်ဗောနောပို့လိုက်တာကဒီတိုင်းကော်မရှင်ကနေအင်တော်ကော်မရှင်ကိုပို့တာနောက်မျိုးလိုကော်မရှင်ပို့တဲ့ရှင်မှာအိတ်ကလေကျွန်တော်ဒီ plastic အိတ်နဲ့ချစ်ပေါင်းဝင်းနဲ့စီးမှာပို့ရတယ်ချစ်ဒီပိုင်းပိတ်ဖဲနဲ့ပို့ရတယ်ဗျအဲဆိုလုံခြုံမှုမရှိဘူးဗျမဲရလို့ဖြစ်တာဗျဟိုတိုင်းကော်မရှင်ကိုကျွန်တော်လမ်းမေးတယ်ဗောနောလမ်းမေးတော့လည်းဒီတိုင်းကော်မရှင်ဥက္ကဋ္ဌကဒီသူ့ကိုပို့ခဲ့ရတယ်တာယုံကပို့ခဲ့ရတယ်ဒီတိုင်းမဲပို့ခဲ့တာတဲ့အဲ့လိုပဲဖြေပါတယ်ခင်ဗျ
စင်ကာပူကရောက်လာတဲ့ကြိုတင်မဲတွေကိုနိုင်ငံရေးပါတီအသီးသီးကကိုယ်စားလှယ်တွေကိုတက်တည်ထားပြီးအင်းတော်ရွေးကောက်ပွဲကော်မရှင်ကမဲဘုံတဲကိုထည့်ခဲ့တာဖြစ်တယ်လို့ပြောပါတယ
်ရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းသာကျန်တော့တဲ့အချိန်ထိမဲဆန္ဒရှင်စီးရင်တွေခမောက်ခမဖြစ်နေပါတယ်ဘာကြောင့်များမဲစီးရင်တွေအမားမားအယွင်းယွင်းဖြစ်နေရပါသလဲရွေးကောက်ပွဲပေါ်မှာရောဘယ်အတိုင်းတာထိရိုက်ခတ်လာနိုင်ပါသလဲဆိုတာကိုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ဘာဝင်ဆွေးနွေးလို့တဲ့သောရရှင်နေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-38-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကနေတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ခင်ဗျာ။ဒါရိုက်လေးလိုင်းအစီအစဉ်ကကျူးဆိုပါတယ်ခင်ဗျာ
။ဒါရိုက်လေးလိုင်းအစီအစဉ်တွေကိုအင်ကာနက်စနေညပိုင်းတွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်လို့ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ဖိတ်ခေါ်ပါစီရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေ ဒီစီစဉ်ကိုည9နာရီအစီအစဉ် PP ချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှင့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညနေခင်းပါရှင်။ကျမတို့ VOA American တန်ရဲ့နိုဝင်ဘာလ6ရက်တောက်ကြနေညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်ထဲမှာတော့နှစ်ရက်ပဲလိုတော့တဲ့မြန်မာနိုင်ငံရဲ့အထွေထွေရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုပဲထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီထဲမှာတော့ရွေးကောက်ပွဲမှာပြည်သူ့ကြိုးကိုလက်တွေ့ဆောင်ရွက်ပေးဖို့သတင်းစကားပါထားတယ်ဆိုတော့ NNDP ဥက္ကဋ္ဌရဲ့သဘောထားကိုအခုလိုနားဆင်ရပါမယ်ရှင်။
ဒီမိုကြီးစနစ်သွားမယ်ဆိုရင်အားကောင်းတဲ့အတိုက်ခံဒုမုတ်တန်ကြီးကြီးအွန်လိုင်းနဲ့အတိုက်ခံကောင်းလေလိုအပ်တယ်လို့ကျွန်တော်ကတော့အဲ့လိုခံယူတယ်။ဒါကြောင့်လာမယ့်ကျွန်တော်တို့ရွေးကောက်ရင်လာမယ့်လောက်တော
့ NDB ဥက္ကဋ္ဌဦးသိန်းညွန့်ရဲ့ပြောစကားပါရှင်။တခါရွေးကောက်ပွဲသတင်းအစီအစဉ်နဲ့အမျိုးသမီးကိုယ်စားလှယ်လောင်းတွေရွေးကောက်ပွဲမှာပါဝင်လာမှုအခြေအနေကိုလည်းပြောပြပေးသွားမှာပါ။ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးနောက်ဆုံးရထားတဲ့ရွေးကောက်ပွဲသတင်းတွေကိုမတ်အင်ဂျင်နိုင်ကကောက်နှုတ်စူးစီးပြီးကိုငိမ့်ချန်နဲ့အတူတင်ပြပေးထားပါရှင်။
နှစ်လနီးပါးကြာရွေးကောက်ပွဲမဲဆယ်စည်းရုံးမှုတက်မှတ်ချိန်ဒီကနေ့နောက်ဆုံးရက်မှာတော့ထောင်ကနန်းရှိတဲ့အာဏာရကြံ့ခိုင်ရေးပါတီကိုထောက်ခံသူတွေရန်ကုန်မြို့တူနာမြို့ဦးစည်ဒီကွင်းမှာဒုတိယအကြိမ်စုဝေးခဲ့ကြတယ်လို့အခြားနိုင်ငံရေးပါတီတွေကလည်းသူတို့ရဲ့မဲဆယ်စည်းရုံးမှုတွေကိုအဆုံးတက်နေပြီဖြစ်ပါတယ်။တက်မှတ်ချိန်အရဆိုရင်အခုနိုဝင်ဘာလ6ရက်တောက်ကြနေ့ညတကောင်ရန်12နာရီတိတိမှာမဲဆယ်စည်းရုံးမှုတွေအားလုံးအဆုံးတက်ရမှာပါ။အဓိကအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတော့သူတို့ရဲ့မဲဆယ်စည်းရုံးမှုအားလုံးကိုတရက်စောပြီးနိုဝင်ဘာလ5ရက်နေ့ညတကောင်ကစပြီးအဆုံးသတ်ခဲ့ပါတယ်။အဲ့ဒီလိုအဆုံးသတ်တာနဲ့အတူမော်တော်ယာဉ်တွေ၊စိုင်းတွေပေါ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အလံတစိမ့်စည်းရုံးရေးလှုံ့ဆော်စာတွေကိုပြန်သိမ်းပြန်ခွာတဲ့လှုပ်ရှားမှုကိုလည်းမနေ့ညကတည်းကလုပ်ခဲ့ကြပါတယ်။မြန်မာနိုင်ငံရေးမှာတမိုင်းဝင်မဲ့2015ပါတီစုံဒီမိုကရေစီရွေးကောက်ပွဲမကျင်းပမီနှစ်ရက်အလိုနိုဝင်ဘာလ6ရက်နေ့မှာတော့မဲယုံအဖွဲ့ဝင်နေနဲ့ရွေးကောက်ပွဲနေ့မှာမိမိမဲဆန္ဒနဲ့ပြင်ပရောက်နေတဲ့သူတွေချုပ်တင်မဲတွေပေးနေကြပါပြီ။ရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်မှုအားနည်းချက်အချို့ကြောင့်ချုပ်တင်မဲလာပေးသူတွေအနေနဲ့အခက်အခဲတချို့ကြုံတွေ့နေရတာပါ။ရွေးကောက်ပွဲမဲဆယ်စည်းရုံးတဲ့ကာလအတွင်းဥပဒေအရတိုင်ကြားမှုတွေရှိပေမဲ့ကော်မရှင်နေနဲ့အရေးယူမှုအပိုင်းမှာအားနည်းမှုတွေရှိတယ်လို့လည်းကိုယ်စားလှယ်လောင်းတွေကပြောပါတယ်။လုံခြုံရေးပိုင်းမှာတော့ကိုယ်စားလှယ်လောင်းတွေရဲ့လုံခြုံရေးပိုင်းတာဝန်ယူမှုလစ်ဟာမှုတွေရှိတာကြောင့်ခက်ခဲမှုတွေရှိနေတယ်လို့လည်းကိုယ်စားလှယ်တွေကပြောပါတယ်။ပုံကိုရေးအရထိခိုက်မှုတွေရှိတယ်လို့ကိုတိလက်ရောက်တိုက်ခိုက်မှုတွေလည်းရှိနေတာပါ
။ American တာအမတ်ကြီး Darius Mitchell တန်ယုံဝန်ထမ်းတွေအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီလက်ထောက်အကြီးအကဲ Jonathan Stiver နဲ့ Congress လွှတ်တော်ကတာဝန်ရှိသူတွေဟာရွေးကောက်ပွဲကာလတလျှောက်စောင့်ကြည့်အကဲခတ်သွားမှာဖြစ်တဲ့အကြောင်းကြာတာပရင်းတွေကအမေရိကန်နိုင်ငံသားရေးဌာနပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရပုဂ္ဂိုလ် John Kirby ကသတင်းတောက်တွေကိုပြောဆိုသွားပါတယ်မြန်မာနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံအနေနဲ့ဥရောပသမဂ္ဂကတ်တာစင်တာနဲ့လွတ်လပ်တဲ့ရွေးကောက်ပွဲဖြစ်မြောက်ရေးအာရှကွန်ရက်တို့အပါအဝင်နိုင်ငံတကာကအကဲခတ်အဖွဲ့တွေကကိုယ်စားလှယ်တွေနဲ့လည်းဆက်လက်အနီးကပ်လက်တွဲပြီးရွေးကောက်ပွဲကိုစောင့်ကြည့်သွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။မြန်မာအစိုးရအနေနဲ့လည်းပြည်တွင်းပြည်ပကရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကိုကြိုတင်မဲပေးတဲ့လုပ်ငန်းတွေအပါအဝင်ရွေးကောက်ပွဲကိုအပြည့်အဝအကဲခတ်ခွင့်ပြုဖို့ကိုလည်းအမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရကတိုက်တွန်းခဲ့ပါတယ်။
နိုဝင်ဘာလ10ရက်နေ့မှာကျင်းပတော့မယ့်တမိုင်းဝင်အထွေထွေရွေးကောက်ပွဲကြီးကိုငြိမ်းချမ်းပွင့်လင်းမြင်သာစွာလူထုဆန္ဒနဲ့အညီကျင်းပဖို့တိုက်တွန်းကြောင်းကုလသမဂ္ဂအပါအဝင်အမေရိကန်ဗြိတိန်နဲ့အနောက်နိုင်ငံတန်ယုံပေါင်း10ခုကနေဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။တနင်္ဂနွေနေ့မှာကျင်းပမယ့်ရွေးကောက်ပွဲကြီးဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အရေးကြီးတဲ့မှတ်တမ်းတစ်ခုဖြစ်လာမယ်လို့အနောက်နိုင်ငံတွေအနေနဲ့ရှုမြင်ကြောင်းနဲ့တန်ယုံနေအနေနဲ့ရွေးကောက်ပွဲဖြစ်စဉ်ကိုအနီးကပ်စောင့်ကြည့်နေတယ်လို့လည်းကြေညာချက်မှာရေးသားထားပါတယ်ရှင်။
မင်းဂျင်နိုင်ကောက်နှုတ်စူးစီးတင်ပြခဲ့တဲ့ရွေးကောက်ပွဲသတင်းတွေဖြစ်ပါလေရှင်အခုတခါမြမခသတင်းဌာနနဲ့ VOE မြန်မာပိုင်းတို့ပူးတွဲတင်ဆက်ပေးနေတဲ့နိုင်ငံရေးပါတီများမိတ်ဆက်ကဏ္ဍကိုကြည့်ကြရအောင်ပါတတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်လောင်းတွေဖြစ်တဲ့ဒေါ်ညွညွသိန်းနဲ့ဦးအောင်သူတို့ရဲ့ရွေးကောက်ပွဲဆိုင်ရာအမြင်တွေကိုမေးမြန်းပြီးတော့တင်ပြပေးထားတာဖြစ်ပါလေရှင
်ဆိုရတဲ့တက်လာပြီးနောက်ပိုင်းအတိုက်ခံလွှတ်တော်အမတ်ဖြစ်လူတိများလာတဲ့
အခုလက်ရှိရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဒေါက်တာညိုတင်ဟာလာမယ့်ရွေးကောက်ပွဲကိုဗဟန်းမြို့နယ်ကနေဝင်ရောက်ရှင်ပြိုင်သွားမှာပါကြည်သူလွှတ်တော်နေရာအတွက်တတိပုဂ္ဂလကိုယ်စားလှယ်လောင်းအနေနဲ့ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်ရွေးကောက်ပွဲဝင်ရောက်ရှင်ပြားတဲ့ရွေးချက်နဲ့သူမရဲ့မူဝါဒကိုတော့ဒေါက်တာညိုတင်ကအခုလိုပြောပါတယ
်ရွေးကောက်ပွဲကတော့အန်တီလိုနိုင်ငံမှာအမားတွေအများကြီးရှိနေတယ်လေနော်လက်ရှိလဲအမားတွေအများကြီးရှိနေတဲ့နိုင်ငံပေါ့အဲ့တော့အမားတွေရှိနေတဲ့နိုင်ငံတော်ကြီးမှာအဲ့ဒီအမားတွေကိုတက်နိုင်သလောက်ပေါ့နော်အမှန်တွေအဖြစ်ပြုပြင်ပေးဖို့ရည်ရွယ်ချက်နဲ့ပေါ့နော်ဒီရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်တာပါအန်တီကတော့ပြည်သူကိုပေးထားတဲ့ကိရိယာတော့ပေါ့နော်အခွင့်အရေးမဲ့တွေပေါ့နော်ဖိနိတ်ခံလူဆန်းစားတွေပဲကင်အများတန်းအန်တီချက်တီကာကွယ်သွားမယ်တခါပြတ်တော်နဲ့ရောက်တဲ့အခါမှာဒါလက်ပေးလိုက်နိုင်ငံတော်မှာတကယ်ကိုကြီးကြီးမားမားကိုဖြစ်နေတဲ့လက်ပေးလိုက်လက်ရည်မှုတွေကိုက်ဖြတ်ဖို့ခါနိုင်ငံတော်ရဲ့စီမံကိန်းတွေပြန်လဲစစ်စစ်ဖို့နဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးကိုအဓိကထားပြီးလုပ်မယ်လို့ပြည်သူလူထုကတိပေးထားပါတယ်။အတိအုံမေးချတယ်ပေါ့နော်။တတိပုဂ္ဂလအနေနဲ့လွှတ်တော်ထဲမှာမပါလောက်ခဲ့။မပါလောက်နိုင်မလဲဆိုလို့ရှိရင်အတိအတတိပုဂ္ဂလအနေနဲ့ပြီးခဲ့တဲ့လွှတ်တော်သက်တမ်းမှာအတိလောက်ခဲ့တာတွေသက်သေရှိပါတယ်ဆိုတော့ပြောတယ်။ပြီးတော့အခါကျတော့လာမယ့်ပေါ့နော်လွှတ်တော်သက်တမ်းအတွင်းမှာလဲပေါ့။ပြည်သူလွှတ်တော်မှာအတိအလွှတ်တော်ကုစလေတွေရဲ့ဆေးရခိုင်မျိုးလက်မှတ်ကိုယူပြီးတော့ပြည်သူလူထုအတွက်လက်တွေ့ကျတဲ့အပြောင်းလဲတွေကိုလက်တွေ့ကျကျဆောင်ရွက်သွားမှာပါလို့အဲ့လိုကတိပေးထားတယ်နော်။
ခြေကဥပဒေပြင်ဆင်မှုအတွက်ဆိုရင်တော့တက်မတော်သားလွှတ်တော်ကိုယ်စားလှယ်25ရာခိုင်နှုန်းရှိနေတဲ့အတွက်သူတို့ရဲ့မဲခုံရရှိနိုင်အောင်ဆွဲဆောင်ရမယ်လို့လည်းဒေါက်တာညညိုတင်ကပြောပါတယ်။လာမယ့်ရွေးကောက်ပွဲတက်တော့ကျူပီကိုဘလို့ပုံစံနဲ့မဲဆွဲနေလဲ၊သူမကိုဘာကြောင့်မဲပစ်တင်လဲဆိုတာကိုဒေါက်တာညညိုတင်ကအခုလိုပြောပါတယ
်။အန်တီနေကတော့အန်တီကလွှတ်တော်ထဲရောက်လို့ရှိရင်ပေါ့နော်အန်တီရဲ့မဲဟာပြည်သူလိုလားတဲ့ပါတီအစိုးရဖွဲ့ရေးကိုပဲအထောက်အကူဖြစ်မှာပါ။ပေါ့နော်အန်တီကဟိုပြည်သူမလိုလားတဲ့အစိုးရအဖွဲ့ကိုအန်တီကအထောက်အကူပေးမှာမဟုတ်ပါဘူးပေါ့နော်အဲ့ဒါကိုတော့ပြည်သူလူထုကဒါဆက်ဆက်ယုံကြည်စေချင်ပါတယ်လွှတ်တော်ထဲမှာအန်တီဒီပြည်သူဘက်တော်သားတွေနဲ့စုပေါင်းပြီးတော့ပေါ့နော်ဒီမိုကရေစီစနစ်ရဲ့အနှစ်သာရဖြစ်တယ်ပေါ့နော်ပြည်သူလူထုရဲ့အတန်စစ်မှန်တဲ့အတန်တွေလွှတ်တော်ထဲရောက်ရှိရေးပေါ့နော်အစိုးရတရက်ကိုထိန်းချောင်းရေးကိုတဆိုင်မမဆောင်ရွက်သွားမှာပါလို့အန်တီကပြည်သူလူထုအတွက်ကိုတောက်လျှောက်ပေါ့နော်တဆိုင်မှမဲ့ရက်တည်ခဲ့တယ်ပေါ့နော်ပြည်သူအကျိုးစီးပွားကိုတောက်လျှောက်ကာကွယ်ခဲ့တယ်ပေါ့နော်မိမိရဲ့ဒါကိုချိုးအစီးပွားကိုဆွန့်လွှတ်ပြီးတော့ပေါ့နော်ဒါတောက်လျှောက်ပြည်သူဘက်ကရက်တည်ခဲ့တဲ့ကိုစလဲအဖြစ်ပြည်သူလူထုကသိပြီးသားဖြစ်တဲ့အတွက်ကြောင့်မလို့အထူးပြောပြီးတော့ပေါ့နော်ပြည်သူလူထုကိုစီယုံစရာမလိုပါဘူးလို့ထင်ပါတယ
်ဒေါက်တာညညိုတင်းဟာ2010ရွေးကောက်ပွဲတုန်းကဒီမိုကရက်တစ်ပါတီမြန်မာကနေရန်ကုန်တိုင်းလွှတ်တော်နေရာအတွက်ဝင်ရောက်ရှင်ပြိုင်ခဲ့ပြီး2012မှာတော့တတိပုဂ္ဂလကိုယ်စားလှယ်ဖြစ်ခဲ့တာပါကျွန်တော်ကောင်းမြတ်ဖြူပါမြန်မာခသတင်းအေဂျင်စီကနေဗီဒီယိုကိုပေးပို့လိုက်တာပ
ါနိုင်ငံရေးအကြီးအကဲဆုံးတစ်ယောက်ဖြစ်တဲ့ကိုအောင်သူဟာလာမယ့်ရွေးကောက်ပွဲကိုမန္တလေးတိုင်းကနေအမျိုးသားလွှတ်တော်ကိုယ်စားလှယ်နေရာအတွက်တတိပုဂ္ဂလအနေနဲ့ဝင်ရောက်ရှိပြန်သွားမှာဖြစ်ပါတယ်လွှတ်တော်ပြင်ပနိုင်ငံရေးနဲ့လွှတ်တော်တွင်နိုင်ငံရေးကိုချိတ်ဆက်လှုပ်ဆောင်တော့ဖို့လဲကိုအောင်သူစီမှာအစီအစဉ်နေရှိနေပါတယ်သူ့ရဲ့ရည်ရချက်နဲ့လွှတ်တော်ရဲ့ရောက်ရင်ဘယ်လိုလှုပ်ဆောင်သွားမယ်ဆိုတာကိုလဲကိုအောင်သူကအခုလိုပြောပါတယ်
လွတ်တော်တွင်နိုင်ငံရေးနဲ့လွတ်တော်ပြပနိုင်ငံရေးဆိုပြီးတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့နိုင်ငံရေးလုံလီလုံဟန်ကိုကျွန်တော်တို့လေ့လာကြည့်မယ်ဆိုလို့ရှိရင်အဲ့လိုနှစ်ပိုင်းနှစ်ခန္ဓာတွေ့ရမယ်ပေါ့အဲ့တော့ကျွန်တော်တို့ကဒါဟလာလွတ်တော်တွင်နိုင်ငံရေးနဲ့လွတ်တော်ပြပနိုင်ငံရေးချိတ်ဆက်ပြီးဆောင်ရွက်မှသာလျှင်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုပို့ပြီးတော့မြန်ဆန်နိုင်မယ်လို့ကျွန်တော်တို့ကယူဆတယ်အဲ့ဒီလိုချိတ်ဆက်ဆောင်ရွက်ရမယ်ဆိုတာကိုကျွန်တော်တို့ကလုံလဲလုံစော်တယ်ပြီးတဲ့အခါကျတော့ဒါမဲဆွယ်ပွဲတွေမှာလည်းပဲဒီလိုတွေကျွန်တော်တို့တွေ့ရကြုံရကြားရတယ်ပေါ့နော်သို့တော့တကယ်လွတ်တော်တွေရောက်သွားတဲ့အခါကျတော့အဲ့ဒီလိုချိတ်ဆက်ဆောင်ရွက်တာတွေကိုလုံးဝမတွေ့ရဘူးပေါ့နော်တကယ်ပါတီကြီးတွေကလည်းဒီလွတ်တော်ပြင်ပနိုင်ငံရေးလှုပ်ရှားဆောင်ရွက်တဲ့သူတွေနဲ့လှုပ်ရှားဆောင်ရွက်ခြင်းဒါကိုမတွေ့ရဘူးအဲ့တော့ကျွန်တော်အနေနဲ့ကတော့လွတ်တော်တွေရောက်သွားမယ်ဆိုလို့ရှိရင်လည်းဒီသားတွေမှာဟလာတောင်သူလေသမားရေးရာတွေအလုပ်သမားရေးရာတွေဘာတွေနဲ့နာဆုံးချုံမှုတွေရှိသလဲဘာတွေပဏိပခတွေဖြစ်နေသလဲအဲ့ဒါတွေကိုကျွန်တော်စီကိုသူတို့တင်ကြပါလိမ့်မယ်ကျွန်တော်ကလွတ်တော်ထဲမှာဆက်ပြီးတော့ဒီကိစ္စတွေအတွက်အရေးယူဆောင်ရွက်သွားဖို့ဆိုပြီးတော့ကျွန်တော်တို့တိုင်ပင်ဆွေးနွေးဆုံးဖြတ်ထားတာတွေရှိပါတယ
်ဇီဝရေးမူဝါဒနဲ့ပတ်သက်လို့တော့နိုင်ငံသားကရင်းနှီးမြှုပ်နှံမှုတွေရောက်လာဖို့အတွက်ဆိုရင်ပြည်တွင်းငြိမ်းချမ်းရေးဒါမှကတခြားပြင်ဆင်ရမယ့်အပိုင်းတွေအများပြားရှိနေတယ်လို့ကိုအောင်သူကပြောပါတယ်
ကျွန်တော်တို့အလုတ်သမားပဏိပခတွေတောင်းလှန်သမားရေးခင်းတွေအဲဒီအရေးခင်းတွေအပိုင်းမှာလည်းပဲကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်ကအဲဒီပဏိပခတွေကိုဖြည့်ဆင်းဆောင်ရွက်တာမှာလွှမ်းမိုးခြင်းခံရရတယ်ပေါ့နော်အာ အဓိကကကျွန်တော်တို့အဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကြောင့်ဒီပဏိပခတွေဒီအရေးခင်းတွေဘက်ကိုကျွန်တော်တို့ဖြည့်ရှင်းဖို့အတွက်ကိုမလှည့်နိုင်ဘူးဖြစ်နေကြတယ်လွတ်တော်အတွင်းမှာဟာလာဖွဲ့စည်းပုံအခြေခံဥပဒေဆောင်ရွက်နေတဲ့အချိန်အတွင်းမှာပဲပေါ့နော်အာကိုနိုင်ငံကိုတိုင်းပြည်ရစီဝါရီဖွံ့ဖြိုးတိုးတက်ဖို့အတွက်အာကျွန်တော်တို့ဘယ်လိုမျက်နှာမူကြမလဲပေါ့အဲအဲ့ဒီဒါ state level အပိုင်းမှာတော့ကျွန်တော်ဒီဟာတွေဒီကိုဥစားပေးပြီးတော့လုပ်ဖို့ကျွန်တော်စီစဉ်ထားပါတယ
်တရားနီအောင်သူလူအမိတွင်ခဲ့တဲ့ကိုအောင်သူက88ကာလတရားနီဆန္ဒပြပွဲမှာဥဆောင်လှုပ်ရှားခဲ့ပြီလည်းဖြစ်ပါတယ်စစ်အစိုးရလက်ထက်မှာတော့ထောင်ဒဏ်65နှစ်ချမှတ်ခံခဲ့ရပါတယ်ကျွန်တော်ပြရပါမြမကတရအင်ဂျင်စီကနေ VOA ကိုပြပို့လိုက်တာပါ
ဝီယိုမြန်မာပိုင်းနဲ့မြက်မခသတင်းမီဒီယာတို့ပူးပေါင်းတင်ဆက်ပေးနေတဲ့နိုင်ငံရေးပါတီမိတ်ဆက်ကဏ္ဍကနေတတိပုဂ္ဂလကိုယ်စားလှယ်လောင်းတွေနဲ့ကိုယ်စားလှယ်လောင်းတွေရဲ့မူဝါဒတွေအကြောင်းတင်ပြပေးခဲ့တာဖြစ်ပါတယ်။ VOA American အတန်ရဲ့တောက်ကြနေညနေခင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်ရှင်။အခုတွေ့ဆုံမေးမြန်းခန်းတစ်ခုကိုဆက်ပါအောင်မယ်။ရွေးကောက်ပွဲဝင်ရောက်ရှင်ပြရမှာပြည်သူလူထုရဲ့အကြိုအတွက်မျှော်လင့်ချက်တွေပေးတာမျိုးထက်လက်တွေ့ဆောင်ရွက်နေတဲ့အဖွဲ့ဖြစ်တယ်ဆိုတာကိုအဓိကမဲဆန္ဒရှင်တွေကိုသတင်းစကားပါထားတဲ့အကြောင်းအမျိုးသားဒီမိုကရေစီပါတီသစ် NNDP ဥက္ကဋ္ဌဦးသိန်းညွန့်က VOA ကိုပြောပါတယ်။ဦးသိန်းညွန့်နဲ့ VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်ဆိုဝင်းတို့ရဲ့တွေ့ဆုံမေးမြန်းခန်းဒုတိယပိုင်းကိုနားဆင်နိုင်ကြပါပြီရှင်။
အခုရွေးကောက်ပွဲဝင်မယ်ဆိုတော့ရွေးကောက်ပွဲဒီကြေညာစာတမ်းပေါ့ manifesto လို့ခေါ်တာပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီနိုင်ငံရဲ့ရှေ့ရေးပေါ့အဲ့ရည်ရွယ်ထားတဲ့ရည်ရွယ်ချက်ကလေးတွေနဲ့ဒီပြည်သူလူထုအတွက်အကျိုးပြုမယ်ရည်ရွယ်ချက်တွေပတ်သက်ပြီးတော့အချင်းချုံပြီးတော့နည်းနည်းပြောပြပေးပါလားရှင်
ကျွန်တော်တို့ကကျွန်တော်တို့ပါတီရဲ့မူဝါဒကိုပါတီတည်ဆောက်တဲ့စည်းမျဉ်းစာအုပ်ထုတ်ခဲ့တာကျွန်တော်တို့ကမဟာဗျူဟာ၃ချက်ကိုအဓိကထားတင်ပြပါတယ်အဲ့ဒါဘာလဲဆိုရင်အမျိုးသားပြန်လည်တင်ပြရင်ဒီမိုကရေစီလူခွင့်ရေးဖြစ်တယ်အဲ့ဒီမှာပြောတော့အခုလေဟိုရောင်ဝါဝါပေါ့ခုတခွေ့မှတစ်မျိုးဒီတခွေ့မှတစ်မျိုးကျွန်တော်မချစ်တော့ဘူးစရိယာနီးပြွာတစ်ခုတတ်မှတ်ထားပါတယ်အဲ့ဒါကဘာလဲဆိုတော့တရားဥပဒေပေါင်းပြီးမှညှိချတာဖြစ်စီနောက်နီးပြွာတရားကတော့နိုင်ငံရေးကိုနိုင်ငံရေးဒီလားနဲ့ဖြစ်စီအဲ့တော့မဟာပြူတော့သုံးရကိုဒီနီးပြွာနေရာနဲ့အကောင့်ထဲပေါ်တဲ့အခါမှာလက်ရှိကျွန်တော်တို့ကလား2000ဖွဲ့စည်းပုံချိန်ခံဥပဒေဆိုတာတတ်မတော်ကသဘောမတူသမျှပြင်းလို့မရဘူးဆိုတာကျွန်တော်တို့သိပါတယ်ဒါအမျိုးသားရေးပြဿနာပါအဲ့ဒါမျိုးကိုကျွန်တော်တို့ကလွှဲမတဲ့မျိုးလင်းချက်နဲ့ကိုယ်ပါတီကပြင်းလို့ရတယ်ဆိုတာမျိုးကျွန်တော်တို့မပြောဘူးနောက်လူလူကိုလည်းမပြောဘူးအမျိုးသားပြန်လဲတင်းမြတ်ရေးကိုလားကျွန်တော်တို့မြင့်တင်မယ်တစ်ချိန်တည်းမှာပြည်သူလူရဲ့ခက်ခဲပြဿနာကိုကျွန်တော်တို့ဖြေရှင်းသွားမယ်ပြည်သူခက်ခဲပြဿနာဆိုတာဒီနေ့ပမာလူလူကဆင်းရဲတယ်တိုင်းပြည်ကဖွံ့ဖြိုးမှုနေကြတယ်အဲ့ဒီနိုင်ငံမှာလူလူရဲ့စားဝတ်နေရေးပြဿနာအင်မတန်ကြီးမားတယ်အဲ့တော့ကျွန်တော်တို့ဒီရွေးကောက်ပွဲဝင်တဲ့အခါမှာကျွန်တော်တို့ပြီးတဲ့ကတိကပြည်သူရဲ့ခက်ခဲပြဿနာကိုဖြေရှင်းပေးမယ်။ရန်ကုန်တိုင်းမှာဝင်ပြိုင်တဲ့ပါတီဖြစ်တဲ့တွေရန်ကုန်မြို့တော်ထဲမှာနေစဉ်နေမြတိုးပွားလာတဲ့ရာဇဝမှုတွေကိုရော့အောင်ကျွန်တော်တို့ဆောင်ရွက်မယ်။ရင်လန်းပိတ်ဆို့မှုအန္တရာယ်ဟာဒီနေ့ရန်ကုန်လူရန်ကုန်သားတွေကနေစဉ်တနာရီ၃နာရီအချိန်လေးကိုမော်တော်ကားပေါ်မှာကုန်နေရတယ်။ဒါကြောင့်အဲ့ဒီရင်အခက်ခဲပြဿနာကိုဖြေရှင်းပေးမယ်။တတိယချက်ကတော့ကျွန်တော်ကိုယ်တိုင်ကလွတ်တော်မှာအခွင့်လိုက်စားမှုတိုက်ဖြစ်ဥပဒေကြောင်းတင်ခဲ့သူဖြစ်တဲ့အတွက်တော့ကျွန်တော်တို့နိုင်ငံမှာအဆင့်တီးတီးမှာတော့အခွင့်လိုက်စားနေတဲ့ကိစ္စလေးကိုစတင်တိုက်ပွဲဝင်မယ်။အဲစရုပ်ထအချက်ကတော့ကျွန်တော်ကိုယ်တိုင်နဲ့ဒါအခုပထမကြိမ်လွတ်တော်သက်သာမှာတွေ့ခဲ့တယ်။ကျွန်တော်တို့တိုက်ပြီးမှာရွေးကောက်ခံအာဏာရှင်စနစ်ပေါ်ပေါက်နိုင်မဲ့အလားအလာလေးကျွန်တော်တွေ့တယ်။တော့အာဏာရှင်ဆိုတာစစ်တပ်ကအာဏာသိမ်းမှမဟုတ်ဘူး။ရှင်းသလားလို့ရွေးကောက်ပွဲနဲ့တက်လာနေတဲ့အာဏာရှင်စနစ်ဖြစ်မဲ့အောင်ပြင်းလဲတော့ရွေးကောက်ခံအနာစင်စနစ်ကိုတားဆီးမယ်ဒါကတော့ဒီလွတ်တော်တသားအတွေ့အကြုံရပေါ့အဲနောက်တစ်ချက်ကတော့ကျွန်တော်တို့ကလေးသူငယ်မရေကိစ္စတည်တံပေးဖို့ကျွန်တော်ဖရမကြီးတက်တာမှာ၃ညလုံးလုံးကြိုးစားခဲ့တယ်မအောင်ပြင်ခဲ့ဘူးအဲ့တော့အခုချိန်ရွေးခံရရင်လည်းကျွန်တော်တို့ကဒီဥပဒေပြဋ္ဌာန်းနိုင်ဖို့မရေသမားတွေကိုတည်တံပေးနိုင်ဖို့ကလေးသူငယ်မရေသမားတွေတိုင်းပြည်ရဲ့အနာဂတ်ကိုဖျက်ဆီးတဲ့အတွက်ဒါကိုကျွန်တော်ဆက်လက်ကြိုးပမ်းမယ်အနောက်ဆုံးတစ်ချက်ကတော့အခုအားလုံးကြားတဲ့အတိုင်းပဲကျွန်တော်တိုင်းပြည်မှာတမရလှုပ်ရှင်တဲ့လူနဲ့အစိုးရလှုပ်ရှင်တဲ့လူနဲ့เนาะဒီအတန်လေးပဲတိုင်းပြည်ကကြားနေရတယ်ဒီမိုကရေစီစနစ်သွားမယ်ဆိုရင်အားကောင်းတဲ့အတိုက်ခံဒုမုတ်အတိုက်ခံကောင်းလေအတန်ကြီးကြီးအွန်လိုင်းနဲ့အတိုက်ခံကောင်းလေလူအပ်တယ်လို့ကျွန်တော်ကတော့အဲ့လိုခံယူတယ်ဒါကြောင့်လာမယ့်ကျွန်တော်တို့ရွေးခံရင်လာမယ့်လွတ်တော်မှာလည်းတာဝန်သိတဲ့တတိရှိတဲ့အတိုက်ခံဖြစ်တော့ကျွန်တော်တို့ရပ်တည်သွားမယ်ဆိုတဲ့အဟာကို ကျွန်တော်တို့တင်ပြရင်းနဲ့နောက်တော့စစ်ဖွဲ့စည်းပုံအခြေခံဥပဒေကိုအမျိုးသားပြန်လည်တင်ပြရေးပေါင်းသွင်းရရနိုင်တယ်မြတ်နောက်လူလူအတွက်အခွင့်အရေးယူပြီးတော့ဆောင်ရွက်သွားဖို့ပါဒါကျွန်တော်ရဲ့ပါတီရဲ့ဘူဟာရပါပဲ
ဟုတ်ကဲ့ပါအခုပြန်ရမှာလဲဒီအင်အားကြီးပါတီပေါ့နော်အာနာယပြည်ခိုင်ဖြိုးပါတီရှိမယ်အတိုက်ခံဒီအင်အားကြီးပါတီဖြစ်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီရှိမယ်နောက်အင်အားကောင်းတဲ့ဟိုထောက်ခံမှုလူလူထောက်ခံမှုရရှိတာတတိပုဂ္ဂလတွေလည်းရှိမယ်ပေါ့ဒီရန်ကုန်တိုင်းမှာဆိုလို့ရှိရင်အဲ့တော့အဲ့လိုမျိုးဟိုအင်တိုင်းအားတိုင်းပြန်ရမယ့်အခြေအနေမှာဒီမြို့သားဒီမိုကရေစီပါတီဒစ်အကဲမဟာဗျူဟာလေးသိပြရစီရှင်ဘလို့များနိုင်အောင်ဟိုပြိုင်မလဲပေါ့လေ
ကျွန်တော်တို့ကတော့သင်္ကန်းမြို့မှာလည်းနောက်လူလူရဲ့ဟိုလိုအပ်ချက်တွေအခက်အခဲတွေကိုကျွန်တော်တောက်တော့ဆောင်ရွက်ပေးခဲ့တယ်။လမ်းဆိုလို့ရှိရင်ကျွန်တော်တင်ကားချင်းမြို့နယ်မှာ90ရာနှုန်းလောက်တော့လုပ်ပြီးပြီ။ရေဆိုလည်းကျွန်တော်တို့ဖြည့်ဆင်းပြီးတော့ပဲ။မီးဆိုတာလည်းကျွန်တော်တို့ transport မှာ60ကျော်လောက်ရအောင်လုပ်ပေးခဲ့ပြီ။ဒါကိုလူလူသိတယ်။နောက်တစ်နေ့ကလွတ်တော်တွင်မှာကျွန်တော်ကပြည်သူပဲရက်တည်ပြီးတော့ဟောလာကျယ်ဝင်းမြကျယ်ဝင်းမြပြမိခွန်းပေါင်း139ခုမိခဲ့တယ်။အစို30တင်ခဲ့တယ်။ဥပဒေကြမ်း28ခုတင်ခဲ့တာရှိတယ်။နော်အဲ့ဒါတွေကတော့တင်ကမ်းမြို့နယ်ကဂုံတွင်ကိုဆောင်ပေးသလိုပေါ့တို့တော့ကျွန်တော်တို့ပြည်ကပေါ်ဝင်မဲ့မြို့နယ်တွေမှာလည်းကျွန်တော်တို့ကနော်အလုပ်လုပ်တဲ့လူလူစုအတွက်အလုပ်လုပ်ပြတဲ့လူနော်အဲ့ဒီအတွက်နော်ကျွန်တော်တို့လိုအလုပ်လုပ်ချင်တဲ့လွတ်တော်ကူစရယ်တွေလူချင်ရင်နော်ပြည်သူ့အတွက်လက်တွေ့လုပ်ပြတဲ့လူတွေယူမလားညွန်လင်းချက်တာပြီးပြီးတော့ဘာမှရက်လက်မထွက်ပဲနဲ့နော်လူစုအတွက်အလုပ်မလုပ်နိုင်တဲ့လူတွေယူမလားအဲ့ဒါကိုလူစုဆုံးဖြတ်ပါဆိုတော့ဒီလမ်းနဲ့ပဲเนาะကျွန်တော်ကျန်တဲ့ပါတီတွေကိုရှင်းပြမှာပါ
ဟုတ်ကဲ့ပါလွတ်တော်နဲ့ရောက်သွားလို့ရှိရင်လည်းဒီတက်မတော်ကိုယ်စားလှယ်25ရာခိုင်နှုန်းကတော့မလွဲမသွေရှိနေမှာပေါ့เนาะအဲ့တော့ဒီမြို့သားဒီမိုကရေစီပါတီတဲ့ရဲ့ဒီတက်မတော်ပေါ်ဘယ်လိုရှုမြင်လဲဆိုတာလည်းသိပြရစီရှင
်အဲကျွန်တော်တို့သဘောထားကတော့ဒါကတော့ကျွန်တော်ပွင့်လင်းလင်းနဲ့တော့ထုတ်ပေါ်ပြောတာရှိတယ်တက်မတော်နဲ့ပတ်သက်ရင်ကျွန်တော်တို့ဟာနှစ်ပေါင်း20ကျော်တစ်ဖက်နဲ့တစ်ဖက်ဆန့်ကျင်ခဲ့တဲ့အခါကျတော့အဲ့မှာရေလို့တော့တာငါးနှစ်နဲ့ပြောရင်တို့လည်းကျွန်တော်တို့စောက်ကြည့်ကျွန်တော်တို့လည်းတို့ကိုကျွန်တော်တို့ကတိုင်းပြည်အတွက်နိုင်ငံအတွက်ရိုးသရာလုပ်နေတဲ့နိုင်ငံရေးသမားတွေဆိုတာလက်တွေ့လုပ်ပြခဲ့တယ်အဲ့တော့တို့နဲ့ကတော့ယုံကြည်မှုတကယ်တည်ဆောက်ခြင်းလက်တွေ့အလုပ်လုပ်ပြဖို့အရေးကြီးပါတယ်နော်ဒီသမင်းသားဖိတ်ဝင်လို့လည်းမရပါဘူးအဲ့တော့ဥတ္တမရောနဲ့ပတ်သက်ကျွန်တော်တို့ပြောတာကတော့အမျိုးသားပြန်လည်တင်းမြတ်ရေးကိုကျွန်တော်တို့အဆုံးကိုမြင့်မယ်တချိန်ထဲမှာတမရောဘက်ကလည်းအင်ဒိုနီးရှားလိုတောင်ကိုရီးယားလိုအတွေ့အကြုံယူပြီးတော့အချိန်တစ်ခုမှာเนาะဒီ25ရာနှုန်းနဲ့ပတ်သက်ပြီးပြန်လည်ပြီးတော့เนาะဟိုစောက်ခွာနိုင်တဲ့ပုံစံသူတို့စဉ်းစားပေါ့အခုလောဆယ်မှာတော့လွတ်တော်တွင်မှာဟောလာဟိုကျွန်တော်အချိန်ကောင်းပရိကော်မတီကို109လုံးကတင်ပြရတဲ့เนาะဇေယျတည်ဇေယျနဲ့အနာခေါ်ရမှုတွေပေါ့အခုတမတော်ဘက်ကလည်းသဘောတူတဲ့အခါမှာသူတို့အရေးကြီးအစိုးတင်သွင်းတဲ့အခါမှာပြီးခဲ့တဲ့ဟောလာအချိန်ကောင်းပရိပြင်ဆင်ဖို့ကြိုးပမ်းတဲ့အခါမှာအဲ့ဒီချက်ကအောင်မြင်ခဲ့တာပဲဒါကတမတော်ရသူထောက်ခံမှုရတဲ့ကိစ္စကိုအဲ့ဒါကြောင့်ကျွန်တော်တို့ပြောတာကတော့ကျွန်တော်ကတော့အခုဒီ9နှစ်မှလည်းတမတော်ကကျွန်တော်အတိုင်းပြည်အတွက်အလုပ်လုပ်တဲ့နိုင်ငံရေးသမားဆိုတာတော့သူတို့လွတ်တော်တွင်မှရောက်တဲ့တမတော်ရာကုသရေတွေကတော်တော်များများအတိမပြုခဲ့ပြီအခုလည်းနောက်တစ်ချိန်လွတ်တော်ပြောင်းလို့ရှိရင်သူတို့ရဲ့အတိမပြုချက်ထောက်ခံချက်နဲ့သူတို့တပတ်ကဒီမိုကရေစီအခွင့်အရေးနဲ့လူခွင့်ရေးကိုတတ်နိုင်နေမှာတိုးချဲ့သွားမယ်။တပတ်ကလည်းတမတော်ရဲ့အနေထားကိုနားလည်လဲတော့တမတော်ကိုမထီးတိနော်ကလိတဲ့အလုပ်တို့ရန်လိုပြီးတော့ရလာမထွက်တဲ့အလုပ်တော့ကျွန်တော်လုပ်မှာမဟုတ်ဘူး
။ဟုတ်ကဲ့ပါ။အခုဒီ2015ရွေးကောက်ပွဲပေါ့နော်။ရွေးကောက်ပွဲမှာဒီမြို့သားဒီမိုကရေစီပါတီတဲ့အနေနဲ့နိုင်ဂျေဘယ်နဲ့ရာခိုင်နှုန်းလောက်ရှိပါလဲရှင်
။အဲအဲ့ဒါတော့ကျွန်တော်ကတော့ဟိုရန်နှုန်းတော့ကျွန်တော်မပြောလို့နော်ကျွန်တော်တို့အလုပ်လုပ်တာကိုအတိမပြုတဲ့နောက်မျိုးနဲ့အတိမပြုတဲ့လူတို့ရဲ့အခြေပေါ်မှာပူတည်ပြီးတော့နောက်ကျွန်တော်တို့အရင်ပြည်တော်စုလွတ်တော်မှာကျွန်တော်တယောက်တည်းတိုင်းဒေသကြီးလွတ်တော်မှာလည်းဟုတ်လားဥကြုံနဲ့ဒေါ်ဆန်းမြင့်နှစ်ယောက်တည်းအခြေအနေမျိုးကလေဖြတ်တန်းလာခဲ့သူဖြစ်တဲ့အတွက်နောက်ဟိုနှစ်ခုကျွန်တော်ပြင်ဆင်လာပါတယ်တစ်ခုကတော့နော်လူတို့ရဲ့ထောက်ခံမှုရတဲ့အပေါ်မှာပူတည်ပြီးတော့တော့ကျွန်တော်တို့လွတ်တော်ကူစရဲအရေးအတွက်ဒီအခုအချိန်နဲ့တော့တစုံတရာတိုးသက်လာမယ်လို့ကျွန်တော်တို့ပါတီကရည်မှန်းထားပါတယ်
။ဟုတ်ကဲ့ပါ။ကျေးဇူးအများကြီးတင်ပါ
တယ်။ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ
်။အမျိုးသားဒီမိုကရေစီပါတီတဲ့ NNDP ဥက္ကဋ္ဌဦးသိန်းညွန့်ကို VOA ကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်။ VOA American တန်ရဲ့တောက်ကြနေညပိုင်းညနေပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်ပြီးရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းအစီအစဉ်တစ်ခုဆက်ပေးပါမယ်ဒီအစီအစဉ်ကိုတော့ Inter News ရဲ့မန္တလေးအခြေစိုက် News Lab အလုတ်ခွင်သတင်းကန်းကသတင်းတောက်တွေနဲ့အလွတ်တန်းသတင်းတောက်ပေးပို့ထားတဲ့ရွေးကောက်ပွဲသတင်းတွေကိုတင်ဆက်ပေးသွားမှာပါကိုစိုက်ထွန်းအောင်လွင်နဲ့မက်ကေဇူးတို့ကတင်ဆက်ပေးထားပါတယ်ရှင်
ဒီခိုင်ပြည်နယ်မှာမြို့နယ်တစ်ဝက်လောက်မှာပဲရေကောက်ဝဲစောင့်ကြည့်တဲ့အဖွဲ့တွေကစောင့်ကြည့်နိုင်မယ်လို့သိရပါတယ်။ဒီခိုင်ပြည်နယ်မှာ Pace နဲ့ Phantie ရင်ပါဝင်စောင့်ကြည့်ရေးအဖွဲ့3ဖွဲ့နဲ့အဖွဲ့ငယ်5ဖွဲ့လောက်ရှိပေမဲ့လူရင်အားနဲ့လမ်းမဆက်တွေအခက်အခဲကြောင့်မြို့နယ်အားလုံးကိုလွှမ်းခြုံပြီးစောင့်ကြည့်ဖို့ကော်မရှင်ကိုမတင်မြထားဘူးလို့ပြောပါတယ်။မောင်တော်ဘူရီတောင်ရတိတောင်အမ်းမြို့နယ်ပါဝင်မြို့နယ်အချို့မှာရှိတဲ့မြို့တွေမဲယုံတွေကိုပဲစောင့်ကြည့်နိုင်တယ်လို့သိရပါတယ်။အဲ့လိုမြို့နယ်တိုင်းမှာမစောင့်ကြည့်နိုင်ရင်မဲမတမာမှုတွေဖြစ်လာမှဆိုးရိမ်တယ်လို့ရခိုင်ပြည်နယ်ရဲ့တခုတည်းတော့ဒေတာကစောင့်ကြည့်ရေးအဖွဲ့ဝန်လက်ဖောင်ဒေးရှင်းကဦးခိုင်ကောင်းဆန်ကပြောပါတယ်
။ဒီမှာလောလောဆယ်မင်းမတမာမှုဖြစ်နိုင်တာကတော့ဒီအဓိကကြိုတင်တဲ့တခုကိုပဲဆိုရင်ရတာပေါ့နော်။တင်မဖြစ်မဲ့ဟာလည်းဆိုရင်ရတယ်။ဘာကြောင့်ဆိုတော့မင်းဆန္ဒရှင်တွေကိုရွေးကောက်ဖို့ဆရာပြညာသိချင်းတွေမရှိတဲ့အတွက်စိတ်ထူးပြီးတာနဲ့မင်းသားကိုခေါက်လိုက်မယ်ဆိုရင်အစွမ်းအသင့်ဖြစ်သွားနိုင်တယ်။
ရခိုင်ပြည်နယ်မှာပါတီ6ခုရှင်ပြိုင်ရမှာဖြစ်ပြီးမြို့နယ်18မြို့နယ်မှာမဲယုံပေါင်း2400ကျော်ရှိပါတယ်။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့ကြားကောင်းခေါ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD တို့ပူးပေါင်းပြီးရှမ်းပြည်နယ်မိုင်းတုံမြို့နယ်အတွင်းကမဲယုံတွေအတွက်မဲယုံကိုယ်စားလှယ်တွေကိုခွဲဝေနေရရှာထားပေးမယ်လို့သိရပါဗျ။ပါတီအထက်ပိုင်းတာဝန်ရှိသူတွေရဲ့ညွှန်ကြားမှုကြောင့်မဟုတ်ဘဲဒေသအတွင်းလမ်းမဆက်သွယ်ရေးအခက်အခဲကြောင့်နဲ့လူရင်းအခက်အခဲကြောင့်အခုလိုပူးပေါင်းဆောင်ရွက်ရတာဖြစ်တယ်လို့ SNLD ရဲ့မိုင်းတုံမြို့နယ်အမှတ်နဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်လောက်စိုင်းဝင်းမြတ်ဦးကပြောပါဗျ။မဲယုံပေါင်း58ယုံရှိတဲ့မိုင်းတုံမြို့နယ်အတွင်းကနေရာ50လောက်မှာSNLD ကမဲယုံကိုယ်စားလှယ်တွေဆေးလွှတ်ထားမှာဖြစ်ပြီး NLD ကတော့မဲယုံရှိယုံအတွက်ကိုယ်စားလှယ်တွေကိုဆေးလွှတ်မှာပါ။မိုင်းတို့မြို့နယ်တောင်ဘက်မှာရှိတဲ့ UWSA တောင်ပိုင်းတပ်ဖွဲ့တွေနဲ့ဝတိုင်းရင်းသားတွေအရှေ့ရှတဲ့နေပြည်တော်စုမှာတော့ SNLD ရဲ့မဲယုံကိုယ်စားလှယ်တွေကပဲတာဝန်ယူမယ်လို့သိရပါတယ်
။ကယားပြည်နယ်အတွင်းကမဲယုံ32ယုံကိုတမတော်ကဂိုက်900กว่าပဲလုံခြုံရေးယူမှာဖြစ်တယ်လို့ကယားပြည်နယ်ရွေးကောက်ပွဲအရာရှိဦးကျော်ဆန်းဝင်းကပြောပါတယ်။ကယားပြည်နယ်အတွင်းကရခိုင်2010ရွေးကောက်ပွဲတွေတုန်းကမဲယုံမဖွင့်နိုင်ခဲ့တဲ့နေရာတွေနဲ့ဖုန်းလိုင်းမရတဲ့ဆက်သွယ်ရေးမရှိတဲ့ဝေးလံတဲ့ဒေသတွေကမဲယုံတွေမှာလွိုက်ကော်မျိုးစစ်တပ်ကလုံခြုံရေးယူပေးမှာဖြစ်ပါတယ်။မဲယုံတရုံမှာတမရော်ရာ10ဦးလောက်ကလုံခြုံရေးရယူမှာဖြစ်ပြီးရွေးကောက်ပွဲအတွက်တီးတန့်ခန့်ထားတဲ့အထူးရဲတွေလုံခြုံရေးရဲတွေလည်းပါလာအောင်ပါ။လုံခြုံရေးယူမဲ့မြို့နယ်တွေကတော့လွိုက်ကော်မျိုးနယ်၊ဒီမော့ဆိုမျိုးနယ်၊ဖရူဆိုမျိုးနယ်၊ဖားဆောင်မျိုးနယ်နဲ့တမရယုံပြည်တော်စုဝင်ကြီးဦးအောင်မင်းဝင်ရောက်ရှင်ပြိုင်မဲ့ရှားတော်မျိုးနယ်တို့ဖြစ်ပါတယ်။
ရှင်းပြည်နယ်မှာပြည်ပရောက်ကြိုတင်မဲ့ပေးသူ62ဦးရှိတယ်လို့ရှင်းပြည်နယ်ရွေးကောက်ပွဲကော်မရှင်အရာရှိဦးလင်းကျော်ကပြောပါရတယ်။ဒီ62ဦးထဲမှာစင်ကာပူနိုင်ငံနဲ့ကိုရီးယားနိုင်ငံကစာနာမဲ့ပေးသူအများဆုံးဖြစ်ပါတယ်။ရှင်းပြည်နယ်ကနေပြည်ပရောက်သူတွေကြိုတင်မဲ့ပေးဖို့ပုံစံ15နဲ့လျှောက်ထားသူ120ဦးရှိတဲ့အထက်ကပြည်နယ်ရွေးကောက်ပွဲကော်မရှင်ကစီစစ်တဲ့အခါမဲပေးခွင့်ရှိသူဥယေက69ဦးသာရှိခဲ့ပါတယ်။ဒါမဲ့အထွေထွေရွေးကောက်ပွဲမှာရှင်းပြည်နယ်ကမဲပေးခွင့်ရှိသူဥယေက2,900ခန့်ရှိပါတယ်။
လာမယ့်ရွေးကောက်ပွဲနေ့မှာမန္တလေးနန်းတွင်စစ်တပ်မဲယုံစီကိုအဝင်ထွက်ပြုမဲ့ပြည်သူတွေအတွက်နန်းတွင်ရှေ့ဘက်မုတ်တစ်ခုတည်းကိုသာအသုံးပြုခွင့်ပေးမယ်လို့မန္တလေးတိုင်းရွေးကောက်ပွဲကော်မရှင်ဖွဲ့ကဥက္ကဋ္ဌဦးအောင်ထွတ်ကပြောပါတယ်။ရွေးကောက်ပွဲကိုယ်စားလှယ်တွေမီဒီယာဓမ္မတွေပါဝင်မဲပေးမဲ့လူတွေအနေနဲ့အဲ့ဒီရှေ့ဘက်မုတ်တစ်ခုတည်းကပဲဝင်ထွက်ခွင့်ရမယ်လို့သူကပြောပါတယ်။မန္တလေးနန်းတွင်ကိုဝင်ထွက်နိုင်တဲ့တကားပေါက်၄ပေါက်ရှိပြီးပုံမှန်ချိန်တွေမှာတော့အရှိအနောက်မြောက်ဘက်မုတ်ဝင်ပေါက်တို့ကနေအဲ့ဒါတွေကိုဝင်ထွက်ခွင့်ပြုထားတာပါ။ရေကောက်ပွဲနေ့တွေမှာတော့နန်းတွင်းမှာရှိတဲ့တပ်မဲယုံတွေစီလာရောက်သူတွေကို19လမ်း66လမ်းတော့နန်းတွင်းအရှိတ်ဘက်မုတ်ဝင်ပေါက်ကတော့ဝင်ခွင့်ပြုမှာဖြစ်ပါတယ်။မန္လေးနန်းတွင်းမှာတပ်မဲယုံ18ယုံရှိကအောင်မြေတာဇံမြို့နယ်မှာတပ်မတော်ရာမဲဆန္ဒရှင်နဲ့အိမ်တော်သူဦးရေ9000ကျော်ရှိကြောင်းမန္လေးခရိုင်ရေကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်။
မန္တလေးတိုင်းဒေသကြီးမှာ2015ခုနှစ်အထွေထွေရွေးကောက်ပွဲအတွက်မဲပေးပိုင်ခွင့်ရှိသူဦးရေ44,190,000ကျော်ရှိတယ်လို့နောက်ဆုံးထုတ်ပြန်ချက်အရသိရပါတယ်။အခုလိုထုတ်ပြန်တာဟာတတိယအကြိမ်ဖြစ်ပါတယ်။ဒါဟာနောက်ဆုံးအကြိမ်မဲစရင်ဖြစ်ပြီးနောက်ထပ်အများကြီးတိုးလာနိုင်စရာမရှိဘူးလို့ရွေးကောက်ပွဲကော်မရှင်အရာရှိဦးကျော်ကျော်ဆိုတာပြောပါတယ်။မန္တလေးတိုင်းတစ်ခုလုံးမှာပထမအကြိမ်ထုတ်ပြန်ခဲ့စဉ်က43,000,000ကျော်၊ဒုတိယအကြိမ်ထုတ်ပြန်ခဲ့စဉ်က43,000,000ကျော်ဖြစ်ပါတယ်။တနင်္ဂနွေလုံးမှာရှိတဲ့ရွေးကောက်ပွဲမဲဆွယ်မှုတွေနဲ့မဲဆွယ်ကြော်ညာဆိုင်ပုတ်တွေအလန်နဲ့စတေကာတွေကိုတတ်မှတ်ရကျော်လို့မှမဖြုတ်သိမ်းဘဲတိုင်ကြားမှုတွေရှိလာရင်အရေးယူမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ပြန်ကြားရေးအဖွဲ့ဝင်ညွှန်ကြားရေးမှူးကပြောလိုက်ပါတယ်။ဒီည12နာရီမကျော်ခင်အကုန်ရနာဖြုတ်သိမ်းရမှာဖြစ်ပြီးတော့ကားဆိုင်ကယ်တွေနဲ့စိုက်ကားစတဲ့အနည်းရင်တွေမှာပါကတ်ထားတဲ့စတေကာနဲ့အလန်တွေပါဖြုတ်သိမ်းရမှာပါ။မလိုက်နာလို့တိုင်ကြားမှုရှိလာရင်တော့ရွေးကောက်ခံတက်ဆိုင်ရာကိုယ်စားလှယ်လောက်အနေနဲ့အပယ်ခံရမယ်အပြင်တက်ဆင်ထားသူပါရေးယူခံရမယ်လို့ဦးဆိုင်ကျော်သူကပြောပါတယ်။တိုင်ကြားခံရသူကိုစစ်ဆေးလို့ပါတီတစ်ခုရဲ့ခိုင်းစဉ်မှုကြောင့်ကတ်ထားတာထင်ရှားရင်တော့ထောင်ဒဏ်တစ်နှစ်နဲ့ငွေဒဏ်တသိန်းပေးဆောင်ရမယ်အပြင်ရွေးကောက်ခံကိုယ်စားလှယ်ကိုလည်းအပယ်ခံရမှာဖြစ်တယ်လို့ရွေးကောက်ပွဲဥပဒေမှာပြဋ္ဌာန်းထားပါတယ်။လိမ့်လေတိုင်ကြားရင်တော့တိုင်ကြားသူကိုထောင်ဒဏ်3နှစ်အထိရှမှတ်နိုင်တယ်လို့ပြဋ္ဌာန်းထားပါတယ
်။ဒီစီစဉ်ကို Internews နဲ့ VOA မြန်မာပိုင်းတို့ပူးပေါင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုကျမတို့အတန်လွှင့်နေတဲ့ Radio စီစဉ်ပြီးပြချင်းမှာပဲ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကဏ္ဍ၊သုတဆောင်နဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာစားတဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာပါ။လိုင်းလက်မီတာ190နဲ့လိုင်းဒိုမီတာ25 32 50တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုနားဆင်နေကြတဲ့တောက်ကြနေညံ့နေပဲ VOA အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုညံ့နေပိုင်းအစီအစဉ်ဆုံးသက်ခင်မှာမြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါအောင်မယ်ရှင
်ဤနိုင်ငံဆိုင်ရန်ကျွန်းဆွယ်ကအပန်းဖြေမြို့မှာတောင်တင်နေတဲ့ဗြိတိန်နိုင်ငံသားထောင်ထဲချီကိုပြန်လည်ခေါ်ယူဖို့အစီအစဉ်ထားတဲ့အစီအစဉ်ကိုဒီကနေ့မှာဆိုင်းငံ့ထားပါတယ်စစ်သေးကြွတွေကြီးစိုးနေတဲ့ဒေသမှာဗြိတိန်လေရင်ဖျက်တမ်းပြန်တမ်းခွင့်ကိုအီဂျစ်ကဆိုင်းငံ့အပီဒီအစီအစဉ်ကိုရပ်ဆိုင်းထားတာပါဗြိတိန်လေကြောင်းလိုင်းတစ်ခုဖြစ်တဲ့ EasyJet ကအခုလိုပြန်တမ်းခွင့်ဆိုင်းငံ့လိုက်တာဟာနောက်ထပ်တိုးချဲ့ပြန်တမ်းပြေးဆွဲနေတဲ့လေကြောင်းခီးစဉ်စေကူတွေကနှစ်ခုကိုသာဆိုင်းငံ့ထားတာဖြစ်ပြီးသူတို့အနေနဲ့ Sharm El Sheikh လေစိတ်ကိုပြန်တမ်းနိုင်ပြီးဒီကနေ့မှအဲဒီကနေပြန်လည်ထွက်ခွာနိုင်လိမ့်မယ်လို့ပြောပါတယ်လွန်ခဲ့တဲ့ပတ်တွင်ရုရှားလေကြောင်းလိုင်းကလေယာဉ်တစ်စီးဘုံခွဲတိုက်ခိုက်ခံခဲ့ရနိုင်တာကြောင့်ပြက်ကျခဲ့ပြီးတဲ့နောက်လူပေါင်း224ယောက်နဲ့လေယာဉ်အမှုတန်းတွေသေဆုံးခဲ့ပါတယ်။အဲဒီနောက်ပိုင်းဇိုင်းလန်ကျွန်းဆွယ်ကနေကောအဲဒီဒေသကိုသွားမဲ့လေယာဉ်တွေအလုံးကိုဗြိတိန်အာဏာပိုင်တွေကဗုဒ္ဓဟူးနေ့တုန်းကရပ်ဆိုင်းခဲ့ပါတယ်။နောက်လာမှာကျင်းပမဲ့ဟေတီသမ္မတရွေးကောက်ပွဲမှာငပြောသီးစိုက်ပျိုးရေးလုပ်ငန်းရှင်တဦးနဲ့ဟေတီအစိုးရဆက်လုပ်ရေးအေဂျင်စီအကြီးအကဲဟောင်းတို့ရှင်ပြန်ကြမှာဖြစ်ပါတယ်။အော်တိုဘာလာကဂျိုတင်မဲရလတ်တွေအရာအသက်38နှစ်အရွယ်လုပ်ငန်းရှင်ဟာ 32.8 ရာခိုင်နှုန်းနဲ့ဦးဆောင်နေပြီးအသက်53နှစ်အရွယ်ဆောက်လုပ်ရေးအေဂျင်စီအကြီးအကဲဟောင်းကတော့25ရာခိုင်နှုန်းနဲ့နောက်ကလိုက်နေတယ်လို့ရွေးကောက်ပွဲကောင်စီကကြေညာထားပါတယ်။မြန်မာနိုင်ငံမှာလာမယ့်တနင်္ဂနွေနေ့ကျရင်ကျင်းပမယ့်ရွေးကောက်ပွဲဟာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အရေးကြီးပြီးမြန်မာပြည်သူတွေကိုအားပေးထောက်ခံမှာကြောင့်မြန်မာနိုင်ငံအခြေစိုက်တန်ယုံတွေနဲ့ကုလသမဂ္ဂတို့ကဒီကနေ့မှာပူးတဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီရွေးကောက်ပွဲဖြစ်စဉ်တွေကိုအနီးကပ်လေ့လာနေသူနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ရွေးကောက်ပွဲကိုငြိမ်းချမ်းစွာပွင့်လင်းမြင်သာစွာနဲ့ပြည်သူအားလုံးရဲ့ဆန္ဒနဲ့အညီကျင်းပနိုင်ပြီးရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲအလွန်ကာလတွေမှာလည်းတည်ကြည်ငြိမ်ငြိမ်နဲ့ရှိကြဖို့အားလုံးတန်းတူညီမျှဆက်ဆံကြဖို့တိုက်တွန်းထားပါတယ်။ဒီကြေညာချက်ကိုဩစတြေးလျ၊ကနေဒါ၊ဒိန်းမတ်၊ပြင်သစ်၊ဂျပန်၊နယူးဇီလန်၊နယ်သာလန်၊နော်ဝေး၊ကိုရီးယားသမ္မတနိုင်ငံတို့အပြင်ဗြိတိန်၊အမေရိကန်ပြည်ထောင်စုနဲ့ဆွီဒင်၊နောက်ကုလသမဂ္ဂတို့ပူးတဲ့ပြီးထုတ်ပြန်ထားတာဖြစ်ပါတယ်ခင်ဗျာ
။တောက်ကြနဲ့ညနေပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်ကြေညာပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။ VOA ကနေထုတ်လင်းပေးနေတဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်။ည9နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။
This program has come to you from the Voice of America, Washington.